Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2015ခုနှစ်ဩဂတ်စ်လ16ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ32 40နဲ့49လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုရရန်နိုင်နဲ့ကျွန်တော်ကြိုကြော်သိင်းကြည်ညာမှာပါ။အီရန်ကနျူကလ িয়ার စီစဉ်ဆိုင်ရာထောက်ထားတွေကိုတတ်မှတ်ရတဲ့အတိုင်းကုလသမဂ္ဂကိုပေးလိုက်ပါတယ်။တရုတ်နိုင်ငံမှာကိုလုံယုံပေါက်ကွဲတာကြောင့်တိုက်ဆုံသူ100ကျော်သွားပါပြီ။ဂျပန်နိုင်ငံကျူရှုကျွန်းမော်ကမီးတောင်တစ်လုံးပေါက်ကွဲနိုင်တဲ့အန္တရာယ်ကြောင့်ဒေသခံတွေကိုကယ်ထုတ်ရှေ့ပြောင်းပေးနေပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့အာနာယကျန်းကင်ဖွံ့ဖြိုးရေးပါတီကသူတို့ရဲ့သတင်းစာနဲ့ဂျာနယ်ကိုအမည်ပြောင်းထုတ်ဖို့စီစဉ်တာဟာဘာကြောင့်ပါလဲ
။ပါတီအနေနဲ့ကကျွန်တော်တို့ဒီမှာပြည်တော်စုနေစဉ်နဲ့တတိယဆိုပြီးတော့မီဒီယာနှစ်ခုရှိပါတယ်။တတိယကဂျာနယ်မှာပြည်တော်စုနေစဉ်ကနေစဉ်ထုတ်သတင်းစာအဲ့နှစ်ခုကိုထုတ်ဝေ
အပြည့်အစုံကိုမကြခင်မှာနားဆင်ရပါမယ်ရှင်။ဒီသတင်းနဲ့အတူနောက်ပိုင်းကြရင်လည်းကျန်းခိုင်ဖွံ့ဖြိုးရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲတွေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအပေါ်မှာဘလောက်ထိတက်ရောက်မှုရှိလာနိုင်လဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးထားကြတဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒါ့အပြင်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ American Indian 3အင်္ဂလိပ်သင်ခန်းစာအရှိကိုလည်းလေ့လာရဖို့ရှိပါတယ်ရှင်။ဒါတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုရန်နိုင်ကကြေညာပေးပါမယ်ရှင
်။အီရန်နိုင်ငံကနျူကလ িয়ার လက်နက်ထုတ်ဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးထားတာတခုနဲ့ဆက်ဆက်တဲ့အထောက်အထားတွေကိုကုလသမဂ္ဂနျူကလ িয়ার ဆိုင်ရာအေဂျင်စီကိုပေးလိုက်ပါတယ်။ဒါဟာဖြင့်ပြီးကြရလကကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့ရခဲ့တဲ့သဘောတူစာချုပ်တစ်ခုအရတန်ခတ်ရည်ရွယ်ထားတာကိုရှော့ပေါ်ပေးဖို့ရာလိုအပ်ချက်တစ်ခုကိုပြည့်မီစေရေးအဓိကသတ်မှတ်ရတဲ့တာပါ။အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးအရင်ကနဲ့လက်ရှိကြံနေသေးတဲ့ကိစ္စရပ်တွေကိုရှင်းလင်းစေဖို့အတွက်လုပ်ငန်းလမ်းစဉ်မှာသဘောတူထားတဲ့အတိုင်းစာနဲ့ရေးသားရှင်းလင်းချက်နဲ့ဆက်ဆက်အထောက်အထားတွေကိုဒီကနေ့အီရန်က IAEA ကိုပြီးခဲ့တယ်လို့စနေနေ့မှာ IAEA ကပြောတာကြောင့်တတ်မှတ်ရအမိလုပ်တယ်ဆိုတာအတည်ဖြစ်သွားပါတယ်။နျူကလ িয়ার လက်နက်ထုတ်ဖို့လုပ်နေတယ်ဆိုတာကိုအီရန်ကအရင်တုန်းကငြင်းခဲ့တာနဲ့မကိုက်ညီပွဲရာမရှိတဲ့လျှို့ဝှက်ရှင်းလင်းချက်တခုလေအီရန်ကပေးတဲ့ထောက်ထားထဲမှာပါဝင်ပါတယ်။ဇူလနာ14ရက်နေ့ကကြားထားတဲ့သဘောတူညီချက်ရဲ့အဓိကရည်ရွယ်ချက်ကလက်နက်ထုတ်တာမှာအသုံးပြုနိုင်တဲ့အီရန်ရဲ့လက်ရှိနျူကလ িয়ার စစ်ဆင်ကိုရပ်ဆိုင်းဖို့ပါ။ဒါပေမဲ့အချက်ငယ်တစ်ခုအရာကတော့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးတာမှာအီရန်အနေနဲ့ IAEA နဲ့ပူးပေါင်းဆောင်ရွက်ရမှာဖြစ်ပါတယ်
။အီရန်နိုင်ငံကရှီယာလူများစုနေထိုင်တဲ့ဘက်ဒက်မြို့စင်ဂျေဘုံမှာကားဘုံပေါက်ကွဲမှုကြောင့်လူ73ယောက်သေဆုံးပြီးတော့52ယောက်ထပ်မံတန်ရာရသွားတယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။စနေနေ့ကပေါက်ကွဲမှုကြောင့်ဆဒါမ်မြို့ရဲ့ဟာဘီဘီယာဒေသကနာမည်ကြီးကားဝယ်ရောင်းကုမ္ပဏီကိုထိမှန်ခဲ့ပြီးပြီးခဲ့တဲ့နှစ်ရက်ကလည်းအီရန်အဲ့ဒီဒေသကဟင်းသီးဟင်းရွက်ဈေးမှာထရက်ကားဘုံပောက်ကွဲခဲ့တာကြောင့်68ယောက်သေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာဘက်ဒက်မြို့မှာဆယ်စုနှစ်တခုအတွင်းအဆိုးအဝါဆုံးတိုက်ခိုက်မှုတွေထဲကတစ်ခုလည်းဖြစ်ပါတယ်။စနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့မပြောသေးပါဘူး။ဒါပေမဲ့ဂျီအလုရှာမှု IS အဖွဲ့ကရှီယာတွေကိုမကြာခဏပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်။ကြော်ရီနေကတိုက်ခိုက်မှုကတော့သူတို့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကပြောပါတယ်။နာမည်ကြီးဟာဘီဘီယာကားဝယ်ရောင်းကုမ္ပဏီဟာအရင်တုန်းကလည်းအကြိမ်ပေါင်းများစွာပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရပါတယ်။ဒါ့အပြင်ဘက်ဒက်မြို့မှာစနေနေ့ကတခြားဘုံးပောက်ကွဲမှုတွေကြောင့်9ယောက်ထပ်မံတေဆုံးပြီးတော့33ယောက်ဒဏ်ရာရခဲ့ပါတယ်။အကြီးဆုံးတိုက်ခိုက်မှုကတော့ဘက်ဒက်မြို့တောင်ဘက်ကမာရီမြို့ကနာမည်ကြီးဈေးတစ်ခုမှာဖြစ်ခဲ့တာဖြစ်ပြီးတော့3ယောက်တေဆုံးပြီးတော့10ယောက်ဒဏ်ရာရသွားတယ်လို့ရဲကပြောပါတယ်ခင်ဗျာ။
စီးရီးယားစစ်တပ်နဲ့လေဗနွန်စစ်သွေးကြွ Hezbollah အဖွဲ့အစည်းအားစစ်ဆက်ရယူထားတဲ့အပြစ်ခတ်ရစီပြတ်သွားပြီးမြောက်ပိုင်းကမဟာဗျူဟာမြောက်မြို့ဇဘဒါနီနဲ့အနာကကျေးရွာနှစ်ခုမှာတိုက်ပွဲတွေပြန်ဖြစ်တယ်လို့ Hezbollah နဲ့မဟာမိတ်စီးရီးယားတပ်ဝန်အုပ်စုတစ်ခုကစနေနေ့မှာပြောပါတယ်။လေဗနွန်နယ်စပ်နားကတပ်ဝန်တွေတင်ထားတဲ့ဇဘဒါနီမြို့နဲ့ရှီယာခြေဆက်ကျေးရွာတွေဖြစ်တဲ့ဖူဝါနဲ့ကာဖရာယာတို့မှာ82နာရီကြာအပြစ်ခတ်ရစီကိုဒီသတင်းမှအစောပိုင်းကရခဲ့တာဖြစ်ပြီးတနင်္ဂနွေနေ့အထိပဲခံခဲ့ပါတယ်။အဲ့ဒီကျေးရွာနှစ်ရွာဟာအိုင်ဒလစ်ပြည်နယ်မှာဆွေရလောက်မှာရှိနေသေးတဲ့နောက်ဆုံးကျေးရွာနှစ်ခုဖြစ်ပါတယ်။ဒါပေမဲ့တူရကီနဲ့အီရန်တို့ဂျာဝင်ဆစ်ဆက်ပြီးတဲ့ဆွေးနွေးပွဲတွေအဆင်မပြေဖြစ်ပြီးတဲ့နောက်ဆစ်ဆင်ရေးတွေကိုပြန်ဆထားပြီးဆိုတာဆစ်ဆက်ညှိနှိုင်းတာတွေမှာပါဝင်တဲ့အဓိကသဘုံအုပ်စု RRL Sham ကပြောပါတယ်။စနေနေ့မနေ့ကတည်းကဆိုရင်ဒုံးကျည်အလုံး200ထဲမှာဖူဝါနဲ့ကာဖရာယာကျေးရွာတွေကိုပြစ်ခတ်ခဲ့တယ်လို့လန်ဒန်ခြေဆိုင်စီးရီးယားလူခွန်ရေးချင်းနေစောင့်ကြည့်လေလာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးရာမီအဗ်ဒယ်ရမန်ကပြောပါတယ်။ဇဘဒါနီမျိုးကတပုံတို့ရဲ့နေရာတွေကိုအစိုးရစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တယ်လို့အဗ်ဒူရာမန်ကပြောပါတယ်။မျိုးပေါ်ကနေအစိုးရစစ်လေယုံတွေပြန်တန်းတယ်ဆိုတာကိုဇဘဒါနီမျိုးကတပုံတပ်ဖွဲ့ဝင်တူကပြောပါတယ်။
လီဗျားနိုင်ငံမြောက်ပိုင်းမြေထဲပင်လယ်ထဲမှာလူတွေပြေးသိပ်ပြီးတင်လာတဲ့ဆက်လီပေါ်မှာရွှေပြောင်းချေချနေထိုင်ဖို့ကြိုးစားသူ40ထပ်မနဲ့တည်ဆုံသွားခဲ့ပြီး320ကိုကယ်တင်နိုင်လိုက်ပါတယ်။တည်ဆုံသွားသူတွေဟာဆက်လီရဲ့ဝမ်ပိုက်ထဲကတည်းမှာအင်ဂျင်ကထွက်တဲ့မီးခိုးတွေကိုရှူရှရင်တည်ဆုံသွားပုံရတယ်လို့ယူဆကြောင်းအီတလီရေတပ်ကပြောပါတယ်။တည်ဆုံသူစီးရင်နောက်ထပ်ရှိအောင်မလားဆိုတာကတော့အတိမပြုနိုင်သေးပဲဖြစ်နေပါတယ်။အာဖရိကတိုက်မြောက်ပိုင်းနဲ့အရှေ့လယ်ပိုင်းဒေသတွေကရွှေပြောင်းချေချဖို့ကျိုးစားသူထောင်ပေါင်းများစွာဟာစင်ရံပါမှုနဲ့လက်နက်ကင်ပဋိပက္ခတွေကနေထွက်ပြေးလွတ်မြောက်နိုင်ဖို့အတွက်ဥရောပတိုက်ကိုအလုံးရင်းနဲ့ဝင်ရောက်နေကြတာဖြစ်ပါတယ်။2015ဇူလိုင်လ31ရက်နေ့အထိဥရောပတိုက်ကိုရောက်ရှိလာတဲ့ရွှေပြောင်းအခြေချနေထိုင်ဖို့ကျိုးစားသူတွေနဲ့ခိုလုံခွေလျှောက်ထားသူဥယေဟာ23,000ရှိပြီးတော့ဩဂတ်လကုန်မှာ23,000ခွဲအထိရောက်လာမှာဖြစ်တယ်လို့နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ကတောက်ကြနေမှာပြောလိုက်ပါတယ်။ဒါဟာ2014ခုနှစ်အတွင်းက23,900ကနေတိတိကျကျတိုးလာတာဖြစ်ပါတယ်။ဒါပြင်အခုနှစ်အတွင်းပင်လယ်ပြင်အတွင်းမှာတည်ဆုံသူအရေအတွက်ဟာလဲစံချိန်တင်ခဲ့ပြီးတော့မြေထဲပင်လယ်ကိုဖျက်ချော်ဖို့ကြိုးစားစဉ်2,300ထပ်မနည်းတည်ဆုံခဲ့တယ်လို့ IOM ကပြောပါတယ်ခင်ဗျာ
။ UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်။ဒီနေ့ကနေတနင်္ဂနွေနေ့မနေ့ဖက်တရများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်စစ်ကံမျိုးတင်ချင်းမှဖြစ်တဲ့ကြီးမားတဲ့ပေါကွဲမှုတွေကနေတည်ဆုံသူအရေအတွက်ဟာမိသက်သမား21ယောက်အပါအဝင်104ဦးထိရှိသွားပြီလို့တာဝန်ရှိသူတရင်မြစ်တွေကိုကိုကပြီးနိုင်ငံပိုင်တရင်ထနာကစနေနေ့မှာပြောပါတယ်။နိုင်ငံအရှိမြောက်ပိုင်းကမြို့ဆက်မှုလုပ်ငန်းနေရာတခုမှာမိလောင်မှုနဲ့ပေါက်ကွဲမှုတွေအကြီးအကျယ်ဖြစ်ခဲ့တဲ့နေရာအနီးအနားကိုချက်ချင်းမဖြစ်မနေပြောင်းရွှေ့ကြဖို့တရုတ်အာဏာပိုင်တွေကညွှန်ကြားထားပါတယ်။ဓာတုအစိတ်တန့်ငွေတင်နိုင်ခြင်းကြောင့်ပေါက်ကွဲမှုဖြစ်တဲ့ကိုလောင်ယုံနဲ့အချင်းသင်း3ကီလိုမီတာဝန်းဝိုင်းတွင်ကလူတွေအားလုံးကိုမဖြစ်မနေကဲထုတ်ရွှေ့ပြောင်းပေးနေတယ်လို့ပေကျင်းနျူးစ်တရင်ထနာကစနေနေ့မှာပြောပါတယ်။လူသေးစေနိုင်တဲ့အစိတ်အသင့်ဓာတုတံငွေ sodium cyanide ကိုအခင်းဖြစ်နေရာရဲ့အရှိတ်အဝါမှာစမ်းသပ်တွေ့ရှိထားတယ်လို့သတင်းဌာနကကိုးကားဖော်ပြထားတဲ့ရက်တက်ဖွဲ့ကပြောပါတယ်။နျူကလ িয়ার နဲ့ဇီဝဓာတုဆိုင်ရာစစ်ဖက်ကြွမ်းကျင်သူ200ကျော်ပါတဲ့အဖွဲ့တစ်ဖွဲ့က Andre G တဲ့ဓာတုပစ္စည်းတွေရှိနိုင်ခြေကိုရှာဖွေနေကြပါတယ်။ပေါက်ကွဲမှုဖြစ်တဲ့နေရာရဲ့ဗဟိုချက်နဲ့မီတာ50အကွာကနေလူတစ်ယောက်ကိုဓာတုလက်နဲ့တံပြန်ရေးဆိုင်ရာတပ်ဖွဲ့တွေကစနေနေ့မှာကယ်တင်ခဲ့တယ်လို့အစိုးရအဖို့ဆင်ဝါသတင်းဌာနကပြောပါတယ်။အသက်50အရွယ်အဲ့ဒီအမျိုးသားကိုပေါက်ကွဲမှုတွေဖြစ်အပြီး3ရက်နီးပါးအကြာဒေသဆန်တော်ကြီးနေ့လယ်2နာရီလောက်မှာကွန်တိန်နာတစ်လုံးနဲ့ကနေကယ်တင်ခဲ့တာလို့ပြည်သူ့နေစဉ်သတင်းကပြောပါတယ်
။ဂျပန်နိုင်ငံတောင်ပိုင်းကျူရှုကျွန်းမှာရှိတဲ့မီးတောင်ဟာပောက်ကွဲလူနီနီဖြစ်နေတယ်လို့အာနာပိုင်တွေကသတိပေးပြီးတဲ့နောက်ဒေသခံတွေဟာဘေးကင်းရာကိုပြောင်းရွှေ့နေကြပါတယ်။ဂျပန်နိုင်ငံမီးတောင်တွေထဲမှာလှုပ်လှုပ်ရှားရှားအဖြစ်ဆုံးမီးတောင်တွေကတစ်ခုဖြစ်တဲ့ဆာကူရာဂျီမာမီးတောင်ဟာပောက်ကွဲပြီးကြောက်တုံးတွေထွက်လာနိုင်တဲ့အရေးလက္ခဏာတွေကိုပြသနေတယ်လို့ဂျပန်မိုးလေဝသဌာနကကြေညာပြီးတဲ့နောက်ကျူးရှူးကျွန်းမှာရှိတဲ့နေထိုင်သူတွေဟာကယ်ဆယ်ရေးစခန်းတွေကိုဝင်လာနေကြပါတယ်။ဂျပန်မိုးစလဌာနကသတိပေးချက်ကိုအမြင့်ဆုံးထုတ်ပြန်ထားပြီးတော့လူတွေကိုဘေးကင်းရာကိုရွှေ့ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံတွင်အင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးတွေအပေါ်လျှို့ဝှက်စုံစမ်းထောက်လှမ်းတဲ့နိုင်ငံတော်လုံခြုံရေးအေဂျင်စီ NSA ရဲ့အစီအစဉ်ကိုတက်တန်းအစီအစဉ်နဲ့အကြီးဆုံးအမေရိကန်ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ AT&T ကအရေးပါတဲ့အကူအညီပေးခဲ့တယ်လို့ The New York Times သတင်းစာကဖော်ပြလိုက်ပါတယ်။ပြပမှာတင်းရှောင်နေတဲ့ NSA ရဲ့ contract ဝန်ထမ်းဟောင်း Edward Snowden ကဖွင့်ချခဲ့ပြီးစနေနေ့ကထွက်လာတဲ့ NSA စာရွက်စာတမ်းတွေကိုကိုးကားပြီးသတင်းစာကရေးတာပါစာရွက်စာတမ်းတွေထဲမှာ AT&T ကိုနာမည်နဲ့အတိအကျပြောမထားပါဘဲလေအသုံးပြုထားတဲ့လျှို့ဝှက်နာမည်တွေက AT&T ကိုညှို့နေတယ်ဆိုပြီး Times သတင်းစာနဲ့ထောက်လိုင်းတာဝန်ရှိသူအများအပြားကပြောကြပါတယ်စာရွက်စာတမ်းတွေဟာ2003ခုနှစ်ကနေ2013ခုနှစ်ထိရှိတယ်လို့သတင်းစာဆောင်ပါမှာပြောထားပါတယ်AT&T ရဲ့ American ဆက်သွယ်ရေးကွန်ရက်ကနေတဆင့်သွားတဲ့ email billion ပေါင်းများစွာကို NSA ကကြီးကွန်ရဖို့ဥပဒေအရနီလန်းတွေနဲ့လျှို့ဝှက်တရားရုံးညွှန်ကြားချက်တွေကို AT&T ကအသုံးပြုခဲ့တယ်ဆိုတာအထောက်အထားတွေကပြပါတယ်။အတန်သွင်းထားတဲ့တယ်လီဖုန်းဆက်သွယ်ချက်တန်း1000ကျော်ကိုလည်းကုမ္ပဏီက NSA ကိုပေးခဲ့ပါတယ်။ NSA က AT&T ကိုပြည်တွင်းစုံစမ်းထောက်လှမ်းရေးမှာလုဖို့ကိုင်ပဲဖြစ်သတ်မှတ်ထားပြီး contractor တော့မဟုတ်ဘူးဆိုတာအထောက်အထားတွေကပြပါတယ်။
England Premier League ဘောလုံးပွဲတွေကိုစနေနေ့ကကစားခဲ့ကြတာပေါ့ Everton က Southampton ကို3-0မရှိနဲ့အနိုင်ရသွားပြီးတော့ Norwich City က Sunderland ကို3-2နဲ့နိုင်ပါတယ်။ Swansea နဲ့ Newcastle ပွဲမှာတော့ Swansea က2-0မရှိနဲ့အနိုင်ရပြီး Tottenham နဲ့ Stoke City ကတော့2-0စီတည်ကျသွားပါတယ်။ဒီပွဲမှာ Tottenham က2-0အရင်သွင်းပြီးတော့ Stoke က2-0ပြန်ချေသွားခဲ့တာပါ။ Watford နဲ့ West Brom ပွဲမှာတော့ 2-0 စီတည်ကျပြီးတော့ ဝက်ဆမ်နဲ့လက်စတာပွဲကတော့လက်စတာကနှကိုးတကိုးနဲ့အနိုင်ရသွားပါတယ်။ဒါကြောင့်အခုဆိုရင်လက်စတာနဲ့မန်ချက်စတာယူနိုက်တက်တို့ကနှစ်ပွဲနိုင်ပြီးတော့6မက်စီနဲ့ဇယားထိပ်မှာရှိနေပြီးအက်ဗာတန်နဲ့ဆွန်စီတို့4မက်စီရထားပါတယ်။ဒီကနေ့မှာတော့ခရစ္စတယ်ပယ်လစ်နဲ့အာဆနယ်မန်စီးတီးနဲ့ရှယ်စီတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆူရရဲ့လေကြောင်းထွင်းချုပ်ရေးကွန်ရက်မှာစနေနေ့ကနီးပညာပိုင်းဆိုင်ရာပြဿနာပေါ်လာကြောင်းနယူးယောက်ဝါရှင်တန်နဲ့အရှေ့ဘက်ကမ်းရိုးတန်းဒေသကတခြားလေဆိပ်တွေမှာလေကြောင်းခီးစဉ်တွေနိုင်တော်ကြအနှောက်အယှက်ဖြစ်ခဲ့ပါတယ်။ဝါရှင်တန်မြို့တော်ပြင်ပကလေကြောင်းတော်လှန်မှုထင်းချုပ်ရေးဆိုင်ရာဌာနတစ်ခုမှာအတိအကျပြောမှတ်ထားတဲ့ဤပညာပိုင်းပြဿနာတစ်ခုပေါ်လာကြောင်းလေရင်အတက်အဆင့်လောက်တာတွေကိုနှောင့်နှေးဖို့လေကြောင်းထင်းချုပ်သူတွေအနေနဲ့ညွှန်ကြားခဲ့ရတယ်လို့ Federal လေကြောင်းတော်လှန်မှုစီမံခန့်ခွဲရေးဌာန FAA ကပြောပါတယ်။ဝါရှင်တန်နဲ့နယူးယောက်မှာလေရင်ခီးစဉ်တွေနှိကူသွားတာကြောင့်အရှိတ်အကံယူတန်းဒေသတစ်လျှောက်နဲ့တခြားဒေသတွေကလေဆိပ်တွေမှာပါနှောင့်နှေးကုန်ပါတယ်။တချို့လေဆိပ်တွေမှာလေရင်ထွက်တာကို45မိနစ်ကျော်ကြာအောင်စိုင်းထားခဲ့ရပြီးဆိုင်ကမဲ့လေရင်တွေကိုလည်းလေဆိပ်အပေါ်ကောင်းငယ်မှာ45မိနစ်ကျော်ကြာဆက်ဝိုင်းပုံပြန်တန်းပြီးတော့ဆိုင်ထားဖို့ညွှန်ကြားခဲ့ရပါတယ်။ပြဿနာအဆိုးဆုံးကြုံရတဲ့နေရာတွေကတော့ Virginia, Maryland နဲ့ Florida ပြည်နယ်တွေမှာပါ။နေ့လယ်ပိုင်းကိုအတော်လေးကြော်လာချိန်မှာတော့ရှင်းပြမထားတဲ့လူလျောက်စနစ်ပြဿနာတက်တာပြည်လည်သွားပြီးကန့်သက်ထားတာတွေကိုရုပ်သိမ်းတော့မယ်လို့ FAA ကကြေညာပါတယ်။ Virginia ပြည်နယ် Leesburg မြို့ကဒေသတွင်းလေကြောင်းထင်းချုပ်ရေးဌာနမှာနီးပညာပိုင်းပြဿနာပေါ်လာရဲ့အသေးစိတ်ကိုတော့ FAA ကရှင်းမပြပါဘူးခင်ဗျာ။
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိမ်းတဲ့ကိုရန်နိုင်ကကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုလှည့်ပေးပါမယ်။အရင်ဆုံးတော့အာနာယပါတီကြီးရဲ့သတင်းစာနဲ့ channel ကိုအမိပြောင်းမယ်ဆိုတဲ့အကြောင်းနဲ့စပါမယ်ရှင်။အာနာယကြန့်ခိုင်ဖွံ့ဖြိုးရေးပါတီတွင်ခေါင်းဆောင်မှုအပြောင်းလဲတွေကြောင့်ခေတ္တခဏရပ်ဆိုင်ခဲ့တဲ့ပါတီအာဘော်ဖြစ်တဲ့ပြည်ထောင်စုနေစဉ်သတင်းစာနဲ့ channel ကိုအမိပြောင်းပြီးတော့ပြန်လည်ထုတ်ဝေသွားဖို့ရှိတဲ့အကြောင်းတာဝန်ခံ editor တဦးကပြောဆိုလိုက်ပါတယ်။အရင်ဥက္ကဋ္ဌဖြစ်တဲ့သူရဥွှေမန်းကိုယာရုကနေဖယ်ရှားခဲ့ပြီးတဲ့နောက်သူနဲ့ဆက်ဆက်မှုရှိနေတာဒါမှမဟုတ်နီးစပ်တဲ့သတင်းမီဒီယာလုပ်ငန်းတွေကိုရပ်ဆိုင်းဖို့အစိုးရကဖိအားပေးမှုတွေရှိနေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲသူ့ရဲ့လွှတ်တော်ဆိုင်ရာတာဝန်တွေကိုရောထိခိုက်မှုရှိနိုင်ပါသလားသူ့ပေါ်ဥပဒေကြောင်းအရာတစုံတရာအရေးယူလာနိုင်ခြေရောရှိသလားဆိုတာနဲ့ပတ်သက်ပြီးတော့မတ်ရင်ချင်းနိုင်ငံဆက်ပြီးပြောပြပေးပါမယ်ရှင
်သူရဥွှေမန်းပါတီဥက္ကဋ္ဌယာရုရှိနေချိန်မှာထုတ်ဝေခဲ့တဲ့ပြည်ထောင်စုနေ့စဉ်သတင်းစာနဲ့ဂျာနယ်ကိုသူ့ကိုဥက္ကဋ္ဌရာထူးကနေဖယ်ရှားလိုက်တဲ့နေ့ဩဂုတ်လ13ရက်နေ့မှာပဲရပ်ဆိုင်းလိုက်ပြီဖြစ်တယ်လို့ပြည်ထောင်စုနေ့စဉ်သတင်းစာရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြခဲ့တာပါဒီပေါ်မှာဝေဖန်မှုအများအပြားထွက်ပေါ်လာခဲ့ပြီးတဲ့နောက်ကြက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့သတင်းမီဒီယာလုပ်ငန်းတွေကိုအရင်သူရဥွှေမန်းလက်ထက်ကလို့မဟုတ်ပဲအုတ်ချုပ်ရေးဆိုင်ရာအပြောင်းလဲတွေနဲ့ပြန်ပြီးစတင်သွားမှာဖြစ်တယ်လို့ပါတီအထက်ပိုင်းကသူတို့စီကိုအကြောင်းကြားစာပို့ခဲ့ကြောင်းပြည်ထောင်စုနေ့စဉ်သတင်းစာအုတ်ချုပ်မှု editor ဒေါ်ရမင်းက VOA ကိုပြောပါတယ
်။ဆိုတော့ဆက်နေရနေ့မှာကျွန်တော်ပါတီကိုစနေကြုံတော့ဝဲလောက်တယ်နိ။ကျုံတော့ဝဲလောက်ကြီးရဲ့အဲ့ဒီညမှာတော့အဲ့အကောင်လုံးတည်မိသားအတိုင်းပဲပေါ့နော်အဲ့လိုကိစ္စတွေဖြစ်ဖြစ်။ဆက်သုံးရနေ့မှာကျမတို့ကိုပြန်တိုင်းဝင်ဌာနကနေပြီးတော့မှအကြောင်းကြားရပေါ့အစီအစဉ်တစ်ခုလာတက်ဖို့ကျမတို့ရုံးကနေပြီးတော့မှဖုန်းနဲ့အရာကြီးအစီအစဉ်ပေါ်တက်တယ်။အဲ့ဒီအစီအစဉ်မှာတော့ပါတီအနေနဲ့ပြန်တိုင်းကိုအကြောင်းကြားလာတယ်ခဏဟိုသတင်းစာကိုထုတ်ဝေသတင်းစာပါတီအနေနဲ့ကကျမတို့ဒီမှာပြည်တော်စုနေ့စဉ်နဲ့တတိယဆိုပြီးတော့မီဒီယာနှစ်ခုရှိပါတယ်။တတိယကဂျာနယ်မှာပြည်တော်စုနေ့စဉ်ကတော့နေ့စဉ်ဆုံးသတင်းစာအဲ့ဒီနှစ်ခုကိုထုတ်ဝေဒါရဆိုင်ထားမယ်ပေါ့။အဲ့ဒီလိုအကြောင်းကြားလာတာပဲကျမတို့သိတယ်အဲ့ဒီရက်မှာပေါ့နော်73ရက်နေ့မှာအဲ့တော့အခုနောက်ရက်ကျမတို့24ရက်နေ့လယ်ပိုင်းမှာတော့ပါတီကနေဒီသတင်းဌာနဘက်ကိုကင်တွယ်မဲ့ဒီကြီးရနေပြီးတော့မှဒီတောင်းနေ့စဉ်သတင်းစာကိုနာမည်ပြောင်းပြီးတော့ထုတ်မယ်အငင်းလူတွေနဲ့ပဲအငင်းလားစာအတိုင်းအဲ့သဘောတူမတူအကြောင်းပြန်ဖို့တော့နေပါမယ်အဲ့တော့ကျမတို့အခုဝန်ထမ်းတွေနဲ့တိုင်ပင်ပြီးတော့တော့ကျမတို့ဒီရောင်သဘောတူကြောင်းတော့အကြောင်းပြန်ထားပါမယ်
နမေဘာကြောင့်ပြောင်းရတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါရစေ။အရင်ကတော့ပါတီဥက္ကဋ္ဌဖြစ်တဲ့သူရဥွှေမန်းကိုရိုင်းတီထောင်စုနေ့စဉ်သတင်းစာကိုဦးစီးကြီးကြပ်ခဲ့တာနဲ့ပတ်သက်ပြီးဒေါ်ရမင်းကအခုလိုပြောပြပါရစေ။ဒါဆို
ဥက္ကဋ္ဌကြီးကလည်းအများနဲ့ပါတီရဲ့မူဝါဒနဲ့ပဲသွားတာပါ။သူတူဦးတဲ့သဘောထားနဲ့တော့ဆောင်ရွက်တာမဟုတ်ပါဘူး။ပါတီ CEC လိုဟာမျိုးနဲ့အများနဲ့စီဝေးထိုင်ပြီးတော့ပဲဆောင်ရွက်တာမျိုးပဲတွေ့ပါတယ
်။အခုလိုသူရဥွှေမန်းကိုပါတီရဲ့ဥက္ကဋ္ဌရာထူးကနေထုတ်လိုက်ပြီးတဲ့နောက်သူနဲ့နီးစပ်တဲ့ပါတီရဲ့သတင်းမီဒီယာထုတ်ဝေမှုလုပ်ငန်းတွေကိုပါအပြောင်းအလဲလုပ်ခဲ့သလိုတားဖြစ်သူဦးတိုးနိုင်မန်ဦးစီးနေတဲ့ Cherry FM Radio အတန်လွှင့်လုပ်ငန်းကိုလည်းရပ်ဆိုင်ဖို့ပြန်ကြားရေးဝန်ကြီးဌာနကမနေ့ကဖိအားပေးပြောဆိုခဲ့ပါတယ်။ ဒါကြောင့်ပြည်သူ့လွတ်တော်ဥက္ကဋ္ဌရာထူးဆက်ပြီးရှိနေသူတအုပ်အနေနဲ့သူ့ရဲ့အခြားလွတ်တော်ဆိုင်ရာတာဝန်တွေမှာရောဘလို့ထိခိုက်မှုတွေရှိနိုင်ပါသလဲ။တရားလွတ်တော်ရှေ့နေဥကိုနီကိုမေးကြည့်တော့
လက်ရှိ2800ဥချေရာဥပဒေအရတော့ရေတော့တင်မြောက်ခတ်ထားတဲ့ရာထူးမျိုးဖြစ်တဲ့အတွက်ဒီရာထူးကနေကတော့လည်းဘူးဖယ်ရှားလို့ရပါမဟုတ်ဘူး။အထူးသဖြင့်အုပ်ချုပ်ရေးဘက်ကပေါ့နော်ဒီသမ္မတဘက်ကနေပြီးတော့အဲဒါဗရအနာကိုတုံးပြီးတော့ဖယ်ရှားဖို့တော့ဘယ်လိုချင်ဦးလေမရဘူး။အဲ့တော့အရပါဖြစ်နေဆိုရင်တော့ဒီစဲဖယ်လို့ချင်ဦးလေနဲ့ဒီစဲဥပဒေကိုစန့်ခြင်းပြီးတော့လုပ်တဲ့သဘောဖြစ်ပါလိမ့်မယ်။ဒါကြောင့်လွယ်လွယ်ကူကူတော့ဖယ်ရှားလို့ရမယ်လို့ဖြစ်ပါဦးခဲ့။
ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒီလွတ်တော်ဆိုင်ရာဥပဒေတွေအရာပေါ့နော်ပြည်သူ့လွတ်တော်ဥက္ကဋ္ဌရာထူးကနေဖယ်ရှားနိုင်တဲ့နည်းလမ်းတွေရောရှိနိုင်သလားရှင
်ပြည်သူ့လွတ်တော်ဥက္ကဋ္ဌရာထူးကဖယ်ခြင်းရယ်ဖယ်လို့ရတယ်ဒါပေမဲ့ဘယ်လိုဖယ်ရမလို့ဆိုရင်ပြည်သူ့လွတ်တော်အပတ်2500ခိုင်တုံးကနေပြီးတော့အစိုးတင်ရမယ်ဘယ်လိုအစိုးတင်ရမလို့ဆိုတော့ပြည်သူ့လွတ်တော်ဆိုင်ရာဥပဒေပုံမှန်19မှာပါတဲ့အချက်၄ချက်ဖြစ်တဲ့ချက်ချက်နဲ့ဆွဆွရမယ်အဲ့ဒါပါလို့ဆိုတော့ပထမအချက်ကနိုင်ငံတော်အပေါ်မှာဒုသစ္စာပြတ်တယ်ပေါ့လေသစ္စာဖောက်တယ်ကိုလိုချင်ဦးလို့မလိုက်ပါဘူးအဲတော့အရေးလိုက်တာပြည့်ရင်းနဲ့အဲတော့လို့ရှိရင်လည်းပြည့်ရတဲ့တော်မထပ်ဆောင်ဘူးအဲ့ဒီအချက်လေးတခုခုကိုအကြောင်းပြပြီးတော့ဆွဆွဲရလို့တော့ပတ်29ရက်တည်းမှာလက်မထိုးပြီးတော့သူ့ကိုအဲအစိုးတင်ရမယ်ဘုသူတင်ရမယ်ဆိုဒုတိယဥက္ကဋ္ဌတင်ရမယ်အဲအဲ့တော့တင်ရင်ဒုတိယဥက္ကဋ္ဌကလွတ်တော်ဒီဝေပါရတဲ့အချိန်ဆိုတော့တခါလေလွတ်တော်အကြေတာထဲမှာဒါကိုထည့်မယ်ဆွေးနွေးမယ်ဆွေးနွေးပြီးလို့ရှိရင်ဆုံးဖြတ်ချက်ချတယ
်အခုလာမယ့်ဩဂုတ်လ18ရက်အင်္ဂါနေ့မှာတည်သူလွတ်တော်အစည်းအဝေးပြန်လည်ကျင်းပတော့မှာဖြစ်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရသူရဥရွှေမန်းရဲ့တည်သူလွတ်တော်ဥက္ကဋ္ဌတက်တန်းဟာ2015နိုဝင်ဘာလရွေးကောက်ပွဲအပြီးဖြစ်လာမယ့်လွတ်တော်အသစ်ရဲ့အစည်းအဝေးစတင်ခေါ်ယူမယ့်ကာလ2016ခုနှစ်ဇန်နဝါရီလအထိဆက်ပြီးရှိနေစေဖြစ်ပါရဲ့ရှင်
။မန်းအင်ဂျင်နိုင်ပြောပြခဲ့တာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့ပတ်စံကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။မကြာခင်မှာတော့ American Indian အသုံးနှုန်းတွေကိုနားဆင်ရဖို့ရှိပါရဲ့ရှင်။အခုတော့မြမရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ရေးဘေးအနေရဲ့ကင်တွေရာမှာမြမအစိုးရနဲ့စစ်အုပ်စုမစွမပို့လုံနေပုံကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းကသုံးသက်တင်ပြထားပါရဲ့ရှင်။
ဘဝပြန်စားတာထုတ်ယူရောင်းချလို့ကျန်းသာလာတဲ့မြမအစိုးရမြမစစ်အုပ်စုနဲ့ခရိုနီကုမ္ပဏီကြီးတွေဟာတဘာဝဘေးအန္တရာယ်ကြောင့်ဒုက္ခရောက်နေတဲ့ပြည်သူလူထုကိုကူညီရမှာမဆို့မပို့ဖြစ်နေတာတွေ့ရပါတယ်။နိုင်ငံပိုင်သတင်းစာတွေမှာအစိုးရနဲ့စစ်အုပ်စုရဲ့ရေဘေးကင်ဆယ်ရေးလုပ်ငန်းကိုတပ်ပုံတွေနဲ့ဝေဝေဆော်ဆော်ဖော်ပြပြီးမြန်မာအကူအညီနဲ့ရှင်းလိုက်ရင်အစိုးရစစ်အုပ်စုနဲ့ခရိုနီတို့ရဲ့ထောက်ပံ့မှုဟာအလွန်နှေးပါနေပါတယ်။ရေဘေးကေဇေရေဘော်ရန်ပုံငွေဒေါ်လာ350လောက်လိုလိမ့်မယ်လို့ကုလသမဂ္ဂရေဘော်ကေဇေရေးဌာနကကမန်းပါတယ်ကုလသမဂ္ဂကေဇေရေးဌာနကဒေါ်လာ900တီပီကေဇေရေးလုပ်ငန်းစတင်လုပ်ကင်နေပါတယ်အခြေအနေကိုလိုက်ပြီးကမန်းလာတဲ့ပူပြီးကုန်ကြနိုင်ပါတယ်ကြက်ငွေ3,100ကေဇေရေးအကူအညီပေးဖို့အစိုးရကရာထားတယ်လို့လူမှုဝန်ထမ်းဝန်ကြီးဌာနကဆိုပါတယ်ကာလပေါက်ဈေးနဲ့တွေ့ရင်ဗမာအစိုးရရဲ့ရာသားငွေဟာဒေါ်လာ8သိန်းသာရှိပါတယ်။နိုင်ငံခြားကိုတန်ငွေရောင်းလို့ရတဲ့ဗမာအစိုးရရဲ့လက်စင်ဝင်ငွေဟာဒေါ်လာတန်း190ကျော်ရှိပါတယ်။မုန်တိုင်းတန်ခါရတဲ့ဘင်္ဂလားဒေ့ရှ်ကတောင်ဒေါ်လာ8သိန်းကူညီထားပါတယ်
။သမရနယ်ဘူချုပ်မူကြီးရဲ့ရေဘေးကယ်ဆယ်ရေးခီးသွွားဓာတ်ပုံနဲ့အကူအညီပေးပုံကိုသတင်းမီဒီယာမှာတွေ့ရတာကြည်ကောင်းတဲ့ပြောက်ကွင်းပြောက်ွဲဖြစ်လို့ကုလသမဂ္ဂကတောင်ချီးကျူးလိုက်ပါသေးတယ်။မြမစီးပွားရေးမှာလဝကြီးအုပ်ထားတဲ့စစ်တပ်ပိုင်ကုမ္ပဏီကြီးနှစ်ခုရဲ့အလှူငွေကိုလည်းဩဂုတ်လ10ရက်နေ့ထုတ်မြမအလင်းသတင်းစာကဂုံယူဝင်ကြွားစွာဖော်ပြပါတယ်။ဒါပေမဲ့မြမစီးပွားရေးကော်ပိုရေးရှင်းရဲ့ရေဘေးအလှူငွေဟာဒေါ်လာ1000ကျွဲသာရှိပြီးမြမစီးပွားရေးဥပိုင်လီမိတက်ရဲ့အလှူငွေဟာဒေါ်လာ6000သာရှိပါတယ်။စစ်အာဏာရှင်မြောက်စားလို့ကြီးပွားသွားတဲ့ကမ္ဘောဇာကုမ္ပဏီကတော့ငွေနဲ့ပစ္စည်းဒေါ်လာ1000ကျွဲဘူးလှူပြီးတည်ယူပို့ဆောင်ရေးစတဲ့ဝန်ဆောင်လုပ်ငန်းတွေရဲ့ကုန်ကြမ်းစည်ဒေါ်လာ200,000အသုံးပြုကြောင်းသိရှိရပါတယ
်။မေလ18ရက်နေ့နေပြည်တော်မှာကျင်းပတဲ့သဘာဝဘေးကာကွယ်စောင့်ရှောက်ရေးကော်မတီအစည်းအဝေးမှာပြည်နယ်နဲ့တိုင်းဒေသကြီးအစိုးရတွေသဘာဝဘေးကာကွယ်ရေးအတွက်ကြိုတင်ပြင်ဆင်ထားဖို့ကိုတင်ပြကြပါတယ်။ တဘာဝဘေးဒဏ်တက်တာစီရေး reduction ခနိုင်အောင်ကြိုးတင်ပြင်ဆင်ရေး readiness တုံ့ပြန်ရေး response ပြန်လည်ထူထောင်ရေး recovery စတာတွေလှုပ်ထားတယ်လို့အစည်းအဝေးမှာပြောပါတယ်တဘာဝဘေးအန္တရာယ်ဥပဒေပြဋ္ဌာန်းပြီးကျေးရွာအဆင့်အထိစီမံခန့်ခွဲထားတယ်လို့လည်းဆိုပါတယ်ဒါပေမဲ့နောက်တစ်လကြာလို့ရေးကြီးတော့ကေဆယ်ရေးမှာဗဟိုနဲ့ပြည်နယ်အစိုးရတွေနှောက်နှေးတဲ့သတင်းကူတာကြားရပါတယ်ဇဂကြီးဇဂရီပြောပြီးလက်တွေမလုံနိုင်ဘူးလို့မိုးလေဝသပညာရှင်ဦးထွန်းလင်းပြောသလိုဖြစ်နေပါတယ်
။ဝါရင်မိုးလေဝသပညာရှင်ဒေါက်တာထွန်းလင်းကိုသတင်းမီဒီယာတွေကတွေ့ဆုံမေးမြန်းကြပါတယ်။ဦးသိန်းစိန်အစိုးရရောင်60ဖြစ်နေလို့ဇူလိုင်တလလုံးမိုးရွာရေကြီးပေမဲ့လကုန်းမှအရေးပေါ်အခြေအနေကိုကြေညာနိုင်ပါတယ်။ရေဘေးတင့်သူတွေမိမိဖာသာရက်တီဖို့နဲ့ကယ်ဆယ်ရေးလုပ်ဖို့ခက်ခဲနေရင်အရေးပေါ်အခြေအနေကြေညာရမှာဖြစ်ပေမဲ့တာဝန်ပြက်ကွက်ခဲ့ပါတယ်။အရေးပေါ်အခြေအနေကြေညာဖို့ဒေါက်တာထွန်းလွင်ပြောပြီး၄ရက်ကြာမှချင်းပြည်နယ်၊ရခိုင်ပြည်နယ်၊စကိုင်းတိုင်းနဲ့မကွေးတိုင်းမှာအရေးပေါ်အခြေအနေအစိုးရကကြေညာပါတယ်။ဟန်ပြလုတ်တာများပြီးလက်တွေ့အကောင့်ထဲဖော်ရမှာအလွန်ညံ့တယ်လို့ဆိုပါတယ်။ကောက်ရိုးမီလိုရုတ်တရက်ထလုတ်ပြီးရေရှည်စီမံကိန်းအကောင့်ထဲမဖော်နိုင်ဘူးလို့ဦးထွန်းလွင်ကဆိုပါတယ
်။နှစ်ပေါင်းများစွာအာဏာအလွဲသုံးစားလုပ်ပြီးတည်ရောင်းစားမှုအစ်စ်မမီတဲ့ဆယ်တွေတိဆောက်မှုအမျိုးအမြင်ကိမဲ့တဲ့စီမံချက်တွေအကောင့်တွေပုံမှုစတာတွေကြောင့်တောပြုံပြီးသဘာဝဂေဟစနစ်ကြီးပျက်စီးသွားရတာကြောင့်ရေဘေးဖြစ်ပွားမှုဟာပုံမှုကြီးမားလာပါတယ်။ရေဘေးကယ်ဆယ်ရေးမှာရွေးကောက်ပွဲစီရင်မှုနိုင်ငံရေးပါတီတွေအလုပ်ရသွားပါတယ်။ဒါပေမဲ့ပြည်သူအကျိုးသိဖို့ရမှာဘယ်သူကဟန်ပြလုပ်ပြီးဘယ်သူကတကယ်လုပ်တယ်ဆိုတာရေဘေးကယ်ဆယ်ရေးကပြတ်တနေတာကိုမဲဆန္ဒရှင်ပြည်သူလူထုအနေနဲ့နားလေသဘောပေါက်နိုင်ပါတယ်။အဖွဲ့အစည်းတွေပုဂ္ဂလိကတွေကလည်းရေးပြီးအတွက်လှူဒန်းကြပါတယ်ဒီနှစ်ထဲမှာလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့အတွက်နိုင်ငံခြားကထောက်ပံ့ဖို့ကတိပေးထားတာဒေါ်လာတန်ရာကျော်ရှိပါတယ်ထူးဆန်းတာကတော့မနစ်ကသဘာဝတန်ခွေကရတဲ့မြန်မာအစိုးရရဲ့ဝင်ငွေဟာဒေါ်လာတန်ပေါင်း 3,300 ရှိပေမဲ့ရေးပြီးအတွက်ရထားတဲ့အလူငွေဟာဒေါ်လာ 10,000 မရှိတာပဲဖြစ်ပါတယ်စစ်တရဲ့စီးပွားရေးဥပိုင် limited မှာဒေါ်လာ1,200ကျော်ရှိတယ်လို့သတင်းထွက်ပြီးမဲ့ဒေါ်လာ9,000သာရေးပေးမှာကူညီပါတယ်။ဇာတိကိုပြည်ရင်အမှုအကျင့်ကိုကြီးဆိုတဲ့မြန်မာစကားပုံကိုသာသတိရမိပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်စီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့ဒေါ်လာလာတန်စီစဉ်တင်ဆက်ထားတဲ့ American Style Indian အသုံးနှုံးတွေကိုနားဆင်ကြရပါမယ်ရှင
်ဒီသတင်းပါ English American Style ကန္တာမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ idiom အသုံးတွေကိုတင်ပြပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာနိုဗင်ဘာလကျကျင်းပမယ့်ရွေးကောက်ပွဲတွေနှိကလာပြီးဖြစ်တဲ့အတွက်ကြောင့်လည်းအလျင်းတင်သလိုဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့အသုံးအနှုန်းတွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ခုပထမဆုံးတင်ပြပေးမယ့် idiom အသုံးကတော့
to win by a landslide
ဖြစ်ပါတယ်။စာလုံးပေါင်းက TOTWIN win to win ကနိုင်ရရှိဖို့ BY ကနှင်း ALANDSLIDE A landslide ကမြေပြိုကျတာဆိုတော့စကပိုက်ခုံးရဲ့လုံောက်ဒီဘေကတော့မြေပြိုကျတယ်လို့အနိုင်ရရှိလိုက်တာပေါ့မြေပြိုကျတဲ့အခါမှာတောင်ဆောင်းချောက်မှာရှိရှိသမျှမြေတွေကျောက်တုံးကျောက်ခဲတွေတလဟောအောက်ကိုထိုးကျလာတဲ့သဘောဖြစ်တဲ့အတိုင်းပဲနိုင်ငံရေးနယ်ပယ်မှာလည်းရွေးကောက်ပွဲတစ်ခုမှာမဲတွေဟာဝင်ရောက်ရှင်ပြိုင်မဲ့သူဘက်ကိုအပြတ်အသတ်တလဟောဆင်းလာတဲ့သဘောမျိုးဖြစ်ပါတယ်ဒါကြောင့်ဒီအသုံးရဲ့ idiom အသေးဘေကတော့မဲအပြတ်အသတ်အနိုင်ရရှိလိုက်တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Hope တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The senator said his political party has the support of the people so he's expecting his party to win by a landslide in the upcoming elections
အထက်လူတော်မကသူ့နိုင်ငံရေးပါတီအနေနဲ့လူလူရဲ့ထောက်ခံချက်ကိုရရှိထားတယ်လို့ပြောခဲ့တယ်ဒါကြောင့်လဲလာမယ့်ရွေးကောက်ပွဲမှာသူ့ပါတီအပြတ်အသတ်နိုင်ရရှိလိမ့်မယ်လို့သူမျှော်လင့်ထားတာဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ George Groupie ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The senator said his political party has the support of the people. So he's expecting his party to win by a landslide in the upcoming elections.
Me pya ta nai ya shi lite so de to win by a landslide so de a tou ne san che be a tou nong ga ro
to win by a nose
so de a tou me phit par de sa long paung ga to win to win ga nai ya shi da by by ga ni a n o s e a nose ga na khong lo long gao di be ya bi စကစွထုံရဲ့တရိုက်ဒီဘေကတော့နှာခေါင်းနဲ့နိုင်ရရှိလိုက်တာဖြစ်ပါလေ။ဒီအုံကတော့မြင်းပွဲကနေဆင်းတက်လာတာဖြစ်ပါလေ။မြင်းတွေဒီကောင်နဲ့ဒီကောင်အချိန်အနည်းရှင်ပြီးပြေးကြရမှာဘယ်မြင်းကနိုင်မဲဆိုတာကိုမပြောနိုင်တဲ့အချိန်အနည်းမှာနောက်ဆုံးပဝင်ကနေမြင်းဒီကောင်ကအာသွန်ပြေးလိုက်လို့သူ့နှာတစ်ဖြားနဲ့ကပ်ပြီးနိုင်ရရှိသွားတဲ့ဖြစ်ရပ်ကနေဆင်းတက်လာတာဖြစ်ပါလေ။ဒါကြောင့်ဒီအုံရဲ့ EDM အသေးပဲကတော့သိကိုကပ်ပြီးအနိုင်ရရှိလိုက်တာပါကျမတို့မြန်မာမှာလဲနှာတစ်ဖြားနဲ့အနိုင်ရရှိလိုက်တယ်ဆိုတဲ့စကားနဲ့ဆင်တူတယ်လို့ဆိုရမှာပါဒီတော့နဲ့ပတ်သက်လို့ဂျော့ရှ်ဝီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Nobody thought Mrs. Green would win as she was new to politics but she worked very hard to get the voters' support and surprised us all when she wonby a nose
Mrs. Green ga nai ngai lo ka ma myet na thit phit lo tu anai ya lai me lo be tu ga ma ma thin kha ja bu da ba mai lo le tu ha me san da shin bi ye thauk khan mu ya bu a twon chu ban kha de twe tu na da phya ni ga pi anai ya shi lai do chin lo ru a long an a tin kong ja de li lo de be ya ba de u ma go naw ta khaw le la chi ja ya aw ma
Nobody thought Mrs. Green would win as she was new to politics.But she worked very hard to get the voter support and surprised us all when she won by a nose.
So, so, by nga, tin pya ke de, me a pyat ta anan ya shi mu ne patet de a tou nong go pyan pi le la me so yin. Tadin sa loka ma a tou mya de sakiyat ka ro.
Clean sweep.
So da be phit par de. Sa long paung ga C L E A N clean ya tan tan pyan pyan pyat pyat ta da.SWEEP sweep ကပြည့်ချင်းပြလိုက်တာလို့လုံောက်တွေပဲရပြီစကစုထုံလုံးရဲ့ဓာတ်ရိုက်ဒီပဲကတော့အားလုံးပြောင်းနေအောင်လှည့်ချင်းပြလိုက်တာဖြစ်ပါတယ်ဒီပြည့်စည်းကြီးနဲ့ပြောင်းနေအောင်လှည့်ချင်းလိုက်တယ်လို့မြို့တပြို့မှာဓမ္မမဟုတ်ပြည်နယ်တည်းမှာပါတီတစ်ခုလုံးကမဲအားလုံးတင်ကြုံပြီးအနိုင်ရရှိလိုက်တယ်ဆိုရင် clean sweep ဆိုတဲ့အသုံးကိုရည်ညွှန်းသုံးနိုင်ပါတယ်
I can't believe our party won all the seats in the elections. It's the first clean sweep for us in 40 years.
Chinoro party ga yibigao pwe ma nia a lu nai ya shi lai lo chinoro ni ne myou nai la aw me phit ni de. Da ha ni paung 40 twin chinoro party ni ne patama u song chein nia a lu tin chung bi anai ya shi lai da phit de lo deibe ya ba de. George Ruby de u ma go naw ta khaw le la chi cha ya aw ma.
I can't believe our party won all the seats in the elections. It's the first clean sweep for us in 40 years.
ဒီတွင်ပါ English American Slaganda မှာရွေးကောက်ပွဲနဲ့ပတ်သက်လို့တင်ပြခဲ့တဲ့ EDM အသုံးတွေကတော့
To win by a landslide, win by a nose, clean sweep.
တို့ဖြစ်ကြပါတယ်။နောက်တွင်ပါခုလိုချင်းမျိုးမှာလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Style EDM အသုံးနှုန်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းစီစဉ်မှာတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲတွေကြောင့်မို့လို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းစဉ်အပေါ်မှာဘလောက်ထိတက်ရောက်မှုရှိနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးထားကြတဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA ကနေ2015ခုနှစ်ဩဂတ်လ16ရက်တနင်္ဂနွေနေ့မနက်ခင် VOA စီစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 kHz 925လိုင်းနိုမီတာ40 kHz 4433ညနဲ့လိုင်းနိုမီတာ49 kHz 63433ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်မှာတော်တာရှင်တွေနားဆင်ကြရမှာကစနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါတယ်ဒီစီစဉ်မှာဆိုရင်အာနာယကြန့်ခိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်အပြောင်းလဲနဲ့မြမဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပတ်သက်ပြီးတော့ကိုသားညွန့်ကဆွေးနွေးတင်ဆက်ထားပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီစနေညပိုင်းတည်းအလီလေးအစီအစဉ်ကနေပြီးတော့ကျူးစွပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲဒီအာနာယပါတီအတွင်ဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ပါပြီးခဲ့တဲ့ဩဂတ်လ12ရက်နေ့ညအုပ်ပိုင်းကနေပြည်တော်မှာပဲဒီအာဏာရကြန့်ခိုင်ရဲ့ဖွံ့ဖြိုးရေးပါတီရဲ့ဌာနချုပ်မှာအရေးပေါ်စီဝေးကျင်းပပြီးတော့သူတို့ရဲ့လက်ရှိဒီယာယီဥက္ကဋ္ဌကိုယာယီကဖယ်ရှားလိုက်ပါတယ်နောက်ဒီခေါင်းဆောင်ပိုင်းအပြောင်းလဲတွေဖြစ်သွားပါတယ်ဒီအခြေအနေဟာနိုင်ငံရေးအခြေအနေလက်ရှိမြန်မာနိုင်ငံရေးအထူးဖြစ်ဒီဒီမိုကရေစီအပြောင်းလဲတွေလုပ်နေတဲ့အချိန်ပေါ်မှာဘယ်လောက်ထိသွားပြီးတော့တည်ရောက်မှုရှိနိုင်လဲတစ်ဖက်မှာဒီအတိုက်ခံတဲ့ပြန်လည်တင်းမြေကြီးလုံနေတဲ့အချိန်ဒီပေါ်မှာဘယ်လောက်ထိတည်ရောက်မှုရှိနိုင်လဲလွတ်တော်ပေါ်ဘယ်လောက်ထိတည်ရောက်မှုရှိနိုင်လဲစတာတွေကိုကျွန်တော်သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးပွဲအတွက်ဆိုတော့ဒီပီဇာတော်များများလည်းကျွန်တော်တို့ရောက်ရှိထားပါတယ်ပီဇာတော်များများကျွန်တော်တွေ့ရတာကလည်းအဲဒီဖြစ်ရတဲ့ပတ်သက်ပြီးတော့တော်လေးကတုံ့လှုပ်ဖြစ်သွားကြတာတွေ့ရပါတယ်အထူးဖြစ်ရွေးကောက်ပွဲကိုသွားပြီးတော့ထိခိုက်မှာအထူးဖြစ်ရွေးကောက်ပွဲဝင်မဲ့လွတ်တော်အမတ်တွေကိုချိန်ချောက်လို့ဖြစ်မှာစိုးရင်ကြတဲ့ပီဇာတော်များများလည်းကျွန်တော်ရရှိပါတယ်ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲအတွက်ဆိုတော့ပုဂ္ဂိုလ်3ကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီမြန်မာနိုင်ငံရဲ့လီလာတုံးသက်သူဥအောင်သူငိန်ဖြစ်ပါတယ်နောက်တူကတော့ဒီယနေ့ခေတ်မဂဇင်းရဲ့ဒီအိဒါချုပ်ဖြစ်တဲ့ဥသက်စင်ဖြစ်ပါတယ်နောက်တူကတော့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥဖေတန်ဖြစ်ပါတယ်ခင်ဗျာကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့အာဏာရဲ့ချက်ခံရေးပါတီကလွှတ်တော်အမတ်တွေကိုကြိုးစားဆက်သွယ်ပါတယ်တော်များများကကျွန်တော်တို့ဖုန်းခေါ်လို့မရပါဘူးတချို့လည်းဝင်ရောက်ပြောဆိုဖို့အတွက်တွန်းဆုတ်တာတွေ့ရပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဥအောင်သူငိန်ကိုဖိတ်ခေါ်ရကြင်ပါတယ်ခင်ဗျာဥအောင်သူငိန်ကြားပါလားခင်ဗျာဟုတ်ကဲ့ကောင်သူကြီးကြားပါဟုတ်ကဲ့ကောင်သူကြီးခုနကျွန်တော်ပြောသလိုပါဒီပီဩဂတ်လ12/23မှာဖြစ်သွားတဲ့ဒီအာဏာရပါတီအတွင်းကအပြောင်းလဲကိစ္စဟာဒီတော်တော်လေးကျွန်တော်ပေးစာရဆိုရင်တုံ့လှုပ်ကြတယ်ရွေးကောက်ပွဲပေါ်စိုးရင်ကြတာရှိပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေကဘယ်လောက်ထိမြန်မာနိုင်ငံရေးပေါ်မှာစိုးရင်ရနိုင်လဲခင်ဗျာနောက်ကြောင်းပြန်လှည့်တဲ့လက္ခဏာခြေလှမ်းလို့ပြောနိုင်လားကောင်သူကြီးအမြင်အရင်ဆုံးပြောပြပါဦ
းဟုတ်ကဲ့ဟိုပြောရမယ်ဆိုလို့ရှိရင်အခုတော်တော်များများပေါ့နော်ကျွန်တော်တို့လည်းဒီအပြင်ကပဲသတင်းတွေကြားရပါတယ်ဆိုတော့အဲ့တော့အများစုကတော့အခြေအနေတွေကိုခန့်မှန်းပြီးတော့ပြောဆိုနေတာပဲခင်ဗျအဲ့တော့ဖြစ်တဲ့အနေအထားကတော့အခုကတိုက်ဆိုင်နိုင်လည်းရှိတာကရေကောက်ပွဲကလည်းတော်တော်နီးကြတဲ့အချိန်ဖြစ်တယ်ဆိုတော့နောက်တစ်ခုကတော့အခုလက်ရှိဒီလွှတ်တော်နဲ့ဒီသမရကြားထဲမှာပေါ့နော်ဒီတင်းမာမှုတွေလည်းရှိတဲ့အချိန်နောက်တစ်ခါကျတော့လွှတ်တော်ဥက္ကဋ္ဌဦးဖြူမန်းနဲ့ဒီတပ်မတော်ကြားထဲလည်းတင်းမာမှုတွေရှိတဲ့အချိန်ပေါ့ဆိုတော့ဒီလိုအချိန်မျိုးမှာဖြစ်တဲ့အခါကျတော့ဟိုပို့ပြီးတော့ဒါလူတွေရဲ့တက်တာချက်တာတွေဖြစ်ပါတယ်ဆိုတော့နောက်တစ်ခုကတော့အထူးသဖြင့်တော့အခုလက်ရှိဒီလွှတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့ဒုရဥရှိမန်းကိုဒီလိုအခုလိုရုပ်ပြက်ကြီးချုပ်ချလိုက်တဲ့အနေအထားပေါ့နော်ဆိုတော့ဒါကတော့ကျွန်တော်ထင်တယ်ပါတီတစ်ခုထဲရဲ့ကိစ္စဆိုတာကတော့ပိုပါတယ်ပြောမှဆိုရင်တော့ဒီကြံ့ခိုင်ဖို့ပြေးပါတီကမှအာနာပါကွန်မလက်ပြန်ဆိုင်မှုတွေရှိတယ်အကွဲပြဲတွေရှိတယ်ဆိုတာသက်သေကြလိုက်တဲ့အနေအထားတော့ရှိတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ကိုကောင်သူညိလီလိုင်းပေါ်မှာနေပေးပါအောင်ခင်ဗျကျွန်တော်နောက်ကိုသက်စင်ကိုမေးကြည့်ပါလေကိုသက်စင်ခုနကခုပြောကျွန်တော်ပြောတဲ့ဩဂတ်23ဖြစ်သွားတဲ့အချိန်ဒီပေါ်မှာလူလူတွေကြားထဲမှာရောတခြားနိုင်ငံအဖွဲ့အစည်းတွေကြားမှာရောဘယ်လောက်ထိစိုးရိမ်မှုတွေဘယ်လောက်ထိတည်ရောက်မှုတွေရိုက်ခတ်မှုတွေရှိတာတွေ့ရပါလေခင်ဗျဟု
တ်ကဲ့ဥစ္စာဒီလိုရှိပါတယ်အခုစက်တနာကဟိုတောင်းတင်နိုင်တဲ့ပြည်သူ့ပါတီရဲ့ပါတီလင်းကိစ္စတို့ပြောရင်လည်းဒီပါတီဟာလောဆယ်အခြေအနေကပြောလို့ရှိရင်ကျွန်တော်တို့နိုင်ငံမှာအရေးပါတဲ့ပါတီတစ်ခုဖြစ်ပါတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဒီပါတီထဲမှာအခုလိုမျိုးစက်တနာဖြစ်တဲ့ကိစ္စကကျွန်တော်တို့နိုင်ငံအတွက်ဒီအရေးပါတဲ့ပြဿနာပါဘာကြောင့်လဲဆိုတော့အခုချိန်ဟာတကယ်ကျွန်တော်နိုင်ငံအတွက်အပြောင်းလဲအတွက်အရေးပါတဲ့2015ရွေးကောက်ပွဲအသိကြီးကနေအချိန်ဖြစ်တယ်ဆိုတော့အဲ့ဒီနေမှာဒီလိုမျိုးရေးပါတဲ့ဘာဒီမှာတကယ်ရေးပါပြီးလက်ရှိလေအာဏာရပါတီဖြစ်တဲ့ပြည်ထောင်စုခိုင်တဲ့ခုနီးပါတီအပြင်မှာအခုလိုမျိုးအကွဲပြဲကြီးအခုလိုမျိုးဟောဟောနဲ့ဆိုဒီခေါင်းဆောင်ပိုင်းထဲမှာဒီလိုမျိုးအာဏာသိမ်းမှုတွေဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးဒီလိုမျိုးကြားထဲမှာတကယ်ဟိုပဲဆုံးဖြတ်ချက်မှုတွေရှိပါအဓိကအထင်ပြောလို့ရှင်တော့ဒီမိုကရေစီကိုတွားမယ်လို့ပြောနေတဲ့ပါတီတစ်ခုမှာ ဒီလိုမျိုးပေါ့နော်ဒီဒီမိုစီမချတဲ့ညီလာနဲ့ခေါင်းဆောင်ညီချတဲ့မှာအပြန်အလှန်အာဏာသိမ်းမှုဖြစ်တယ်ဆိုတာကဒီမိုစီကိုတကယ်သွားအောင်လို့ဆိုရဲသတ်ဆိုရင်စိတ်ကတော့ဒီစီဘူးညီချတဲ့မှာတကယ်ပဲဆိုရင်ဆရာဖြစ်ပါတယ်ဒါတကယ်လက်ရှိဖြစ်နေတဲ့အခြေအနေပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ချက်မေးချင်ပါတယ်ဒီဖြစ်ရက်နဲ့ပတ်သက်ပြီးတော့လုံခြုံရေးရဲတပ်ဖွဲ့တွေတုံးတဲ့ကိစ္စကိုဒီ American ငေါ် British ငေါ်သူတန်ယုံတွေကဒီအခြေအနေကိုစိုးရိမ်နေလို့ပြောပါတယ်ဒါပေမဲ့အာနာရဲ့ပါတီဘက်ကတချို့ပြောခင်ရသူတွေနော်အစိုးရဘက်ကပြောခင်ရသူတွေပြောတာကတော့ဒါကတော့သူတို့ပါတီကနေပြီးတော့လုံခြုံရေးတောင်းခံလို့ပါဆိုတဲ့အကြောင်းပြချက်ပေးပါတယ်ခင်ဗျာအဲ့တော့ကိုသက်စင်ဘယ်လိုယူဆပါလဲဒီလုံခြုံရေးတပ်ဖွဲ့တွေပါလာတဲ့ကိစ္စဟာကောင်းမွန်ရဲ့လားသင့်လျော်ရဲ့လားမှန်ကန်ရဲ့လား
ဟုတ်ကဲ့ခင်ဗျာပါတီတစ်ခုအနေနဲ့ဆင်သွားမယ်ပေါ့ဗျာကျွန်တော်ပါတီတစ်ခုအနေနဲ့ဆင်သွားလို့ရှိရင်ပါတီတစ်ခုကအုပ်ချုပ်ရေးဘက်မှာရှိနေတဲ့လုံခြုံရေးတပ်ဖွဲ့တွေကိုကျွန်တော်တို့လုံခြုံရေးရမိတ္တရဲခံခွင့်ရှိမရှိဆိုတဲ့အပိုင်းကိုကျွန်တော်ဆင်သွားမှာပေါ့တကယ်ပြောလို့ရှိရင် NLD ပါတီမှာတစ်စုံတစ်ခုဖြစ်တဲ့ NLD ပါတီမှာတစ်ခုဖြစ်တယ်ဆိုလို့ရှိရင် NLD ပါတီအနေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုခုလိုမျိုးအကူအညီတောင်းခံမှုရမယ့်ရဆိုတဲ့ပြဿနာတို့ဆင်သွားမယ်ပြီးပြဿနာပါတကယ်ကြတော့သူတို့ပြောတာတွေကသူတို့ပြောနေတဲ့ကိစ္စတွေကတကယ်ကြတော့အတိတ်ပဲရှိပါဘူး။ဒါတရားလည်းမဝင်ပါဘူး။ဒါလည်းလို့ဆိုလို့တို့လည်းပဲကြုံကြုံကြည့်ပါလား။သူတို့ဒီလိုမျိုးလူငွေတက်ဖို့အနေနဲ့ဒီလိုမျိုးပါတီရဲ့အထူးအဆူရေးမှာလူငွေတက်ဖို့ကိုညှောဆောင်ချက်ပြီးတော့လူလုပ်တယ်ဆိုတာကဒါပါတီရင်းကိစ္စအပြင်ပြည်သူလူထုကချိန်ချောက်သူဖြစ်နေပါလေ။ဒါဒီမျိုးစီကိုလည်းချိန်ချောက်သူဖြစ်နေပါလေ။ဒါကျွန်တော်လက်ခံလို့မရပါဘူး။
ဟုတ်ကဲ့ခုအာဏာရပါတီတွေမှာဒီလိုဖြစ်တဲ့အချိန်ကတော့တခြားဒီနိုင်ငံရေးပါတီအထူးဖြစ်တဲ့သူနဲ့ဆက်ဆက်နေတဲ့ဥရှိမန်းနဲ့ပို့ပြီးတော့နှိစက်မှုကောင်းနေတဲ့ဒေါန်ဆန်းစုကြည်ရှိပါတယ်အဲ့တော့ဒီနိုင်ငံရေးဖွဲ့စည်းတဲ့ဆက်ဆံရေးရောတွားပြီးတက်ရောက်နိုင်လားကိုသက်စေဘယ်လိုယူဆရလဲ
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်ဒီကပြောချင်တာကတော့ဒီမိုကရေစီတွားခြင်းရဲ့ဆိုလို့ချင်ဒီမိုကရေစီနဲ့တင်တော်တဲ့ဒီမိုကရေစီအလေးချင်းကိုတကယ်ဥဆောင်ပါတီအာဏာပါတီကနေပြီးတော့အဲ့လက်တွေ့ချင်းလုံးပေးပါတယ်အဲ့လိုမဟုတ်ဘူးဆိုလို့ချင်တော့ဘုရားတော်စင်အတိုက်ခံပါတီနေနေတယ်ဒါဆိုရင်ဇာတိရှိပါတယ်အတူတူဒီလမ်းမတားတဲ့လုပ်တွေကိုပါတီတွေမှာလုပ်ဆောင်နေသလိုရှိရင်တကယ်တော့ဆန္ဒရုပ်ောက်ပွဲမှာပေါ့တကယ်ဒီမျိုးစီနီးကန်တားတဲ့လုပ်ရက်တွေလုပ်မှာလားဆိုတော့ကျွန်စဉ်းစားဖို့လိုပါတယ်အဲ့ဒါကတကယ်စိုးရိမ်ချက်ဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်ကိုအောင်သူညင်းနဲ့ဆက်တက်မေးချင်ပါတယ်ကိုအောင်သူကြီးခုနကဒီဖြစ်ရက်နဲ့ပတ်သက်ပြီးတော့တချို့ကအာဘာဖြစ်လို့ဆိုတော့သူရောက်ရှိမှန်းနဲ့ကာကွယ်ဦးစီးချုပ်တို့ကြားမှာလဲချို့ဒီမတိုင်ခင်မှာချို့မဂဇင်းတွေတချို့စာဆောင်တွေချို့သတင်းစာတွေမှာရေးကြသားကြတုံးသက်တာရှိပါတယ်နည်းနည်းလေးတက်နေပြဿနာဖြစ်တဲ့ဟာမျိုးပေါ့နော်ကြံ့ခိုင်ရေးပါတီနော်ဒီကိစ္စမှာတော့စစ်တပ်ကစုံစရာပတ်သက်မှုရှိရလို့ယူဆနိုင်လား
အော်လက်တွေ့မှာတော့စစ်တပ်ကပတ်သက်မှုမရှိဘူးလို့ညင်းတာတွေရှိပါတယ်ဆိုတော့ဒါပေမဲ့လည်းဟိုတိုက်ဆိုင်မှုပေါ့နော်ဒီတပ်မတော်ကအရာရှိကြီးတော်တော်များများနှုတ်ထွက်တယ်နှုတ်ထွက်ပြီးတဲ့အခါကျတော့အခုလက်ရှိဒီကြံ့ခိုင်ဖို့ပြေးပါတီကိုပြောင်းနေပေါ့ပြောင်းပြီးမှလည်းအခုလိုပြောင်းလဲနေဖြစ်လာတယ်ဆိုတော့ဒါကမပြေတော့ခံရရှိသက်ဆိုင်တယ်လို့လည်းပြောလို့ရတဲ့အနေအထားရှိပါတယ်
။ဟုတ်ကဲ့အခုအခြေအနေမှာကောဒီတက်ကလွှမ်းမိုးနိုင်တယ်လို့ယူဆပါလားဒီဖြစ်ရတဲ့ပတ်သက်လို့တက်ကပါဝင်ပတ်သက်တယ်ဒါမှမဟုတ်သုံးတရားလွှမ်းမိုးမှုရှိတယ်ဆိုတဲ့အခြေအနေရောမြင်ရတာရှိပါလား
။ဆိုအဲ့လိုတော့ဓာတ်ရိုက်တော့မရှိပါဘူး။ဒါပေမဲ့ပြောမယ်ဆိုရင်တော့ဒီသက်ဆိုင်ဖွံ့ဖြိုးရေးပါတီနဲ့ဒီတက်မတော်ကြားထဲမှာသူတို့ဟိုစီးနှောင်မှုတွေရှိတယ်ဆိုတဲ့ဟာကိုပြသလိုလည်းဖြစ်ပါတယ်။ဆိုတော့နောက်တစ်ခုကကျတော့အခုလက်ရှိဒီကျွန်တော်တို့နိုင်ငံမှာပြောင်းလဲတွေလုပ်မယ်ဆိုလို့ရှိရင်လည်းဘယ်လောက်ထိသွားလို့ရတယ်ဆိုတာမျိုးပေါ့နော်ဆိုတော့ဒါမျိုးအကန့်အသတ်တွေကိုလည်းတစ်ဖက်ကဟိုပြောင်းပြောင်းဒီနေ့ထုတ်ပြလိုက်တဲ့အနေအထားမျိုးတော့ရှိပုံရပါတယ
်။ကြံ့ခိုင်ရေးပါတီကိုစပြီးတော့ဖွဲ့ခဲ့တဲ့ဟိုလိုကနိုင်ငံကြီးဗိုလ်ချုပ်ကြီးတန်းရွှေရဲ့ပါဝင်ပတ်သက်မှုရောတန်တရားရှိလားကွန်သူကြီးသူပါမယ်ထင်လားမပါဘူးထင်လားဒီကိစ္စမှာ
အခုအနေအထားမှာတော့ပေါ့နော်ဟိုကျွန်တော်တို့ကလည်းဟိုသတင်းတွေအတိအကျမသိဘူးဆိုတော့ပြောရခက်ပါတယ်။ဒါပေမဲ့ဟိုပြောမယ်ဆိုလို့ရှိရင်တော့အခုလိုရုပ်ချီးဖြစ်လာတဲ့အနေအထားပေါင်းစုံပေါ့ဆိုတော့ဒါတွေကိုပြန်ကြည့်မယ်ဆိုရင်တော့ဟိုဒါတစုံတစ်ယောက်ရဲ့လက်ပါတယ်သို့မဟုတ်ရင်လည်းတစုံတစ်ယောက်ရဲ့ပြားရီပါတယ်ဆိုရင်အားမျိုးတော့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသက်စင်ရောနောက်ကွယ်မှာဘုံကြုံကြီးတန်းရွှေပါဝင်ပတ်သက်တယ်လို့ယူဆနိုင်လားဒီအချိန်လေးပေါ်မှာဘယ်လိုသုံးသပ်မိလဲ
ကျွန်တော်ကအဲ့လိုတော့ဒါကကျွန်တော်တို့ဆွတ်ဆွလို့မရပါဘူးပေါ့ကျွန်တော်တို့မှာဒီအနေနဲ့ပတ်သက်ပြီးတော့ green sheet လည်းမရှိဘူးဗျာဒါပေမဲ့တခုတော့ရှိတာကတော့ဒီမှာရှိနေတဲ့တက်မတော်ရေပြီးတော့အစိုးရဖွဲ့နဲ့စက်ခိုင်ရေးပါတီကြားထဲမှာဒီရှိနေတဲ့ဒီ online ပေါ့နော်ဒီအပြန်အမြုံချီမှုတွေရှိတယ်အဲ့ဒီမြုံချီမှုတွေကြားထဲမှာတက်မတော်နဲ့အစိုးရကအခက်ဖြစ်ပြီးတော့စက်ခိုင်ပေါ်နေတော့သူကပြောချင်တာဥဆောင်တဲ့စက်ခိုင်ပါစက်ခိုင်ခေါင်းဆောင်တို့ကအခက်ဖြစ်နေတဲ့ကိစ္စပေါ်မှာတော့ဒါကတော့ဒီလိုပဲဖြစ်နေတဲ့ပြဿနာကတော့စက်မတော်နဲ့ဒီအစိုးရဖွဲ့ကလည်းတော့ပူပေါင်းပြီးတော့လာဒီကိစ္စဆီစဉ်နေလို့ကျွန်တော်အတိုင်းပြန်တော့လို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကိုအောင်သူငယ်ဦးသက်စင်ဒီလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာဦးဖေးတန်ကျွန်တော်ဖိတ်ခေါ်ချင်ပါတယ်ပြည်သူ့လွတ်တော်ကုစလေပါဦးဖေးတန်ကြားပါလားခင်ဗျာ
ဟုတ်ကဲ့
အခုဖြစ်ရက်ကဒီအာဏာရကြံ့ခိုင်ရေးပါတီရဲ့ဥက္ကဋ္ဌရာထူးကဖယ်ရှားခံရတဲ့ဆိုပေမဲ့လက်ရှိအဖြစ်သူရောက်ရှိမှန်းက ပြည်သူ့တော်ရဲ့ဥက္ကဋ္ဌနောက်တစ်ခုကပြည်သူ့လွှတ်တော်ရဲ့နိုင်ငံအဖြစ်ရှိနေသေးပါလေခင်ဗျာလွှတ်တော်ပေါ်မှာဘယ်လိုထိဘယ်လောက်ထိတက်ရောက်နိုင်မှုရှိပါလဲအခုအချိန်ဒီလွှတ်တော်အချိန်ဒီဘယ်လိုရှိပါလဲ
အခုအချိန်မှာတော့ကျွန်တော်တို့သူကငကိုကတော့စစ်သားတယောက်ပေါ့နော်ဒါပေမဲ့လွှတ်တော်တွေကရောက်လာတဲ့အချိန်ကစပြီးတော့လူထုကိုယ်စားလှယ်အဖြစ်သူ့ရဲ့ဒီပြည်သူ့ရဲ့အပေါ်မှာသူ့ရဲ့ဖြစ်စီရင်တဲ့ဆန္ဒပြီးပြည်သူ့ရဲ့အတန်တွေကိုသူနားထောင်ရကလွှတ်တော်ကိုယ်စားလှယ်အတန်ကိုနားထောင်ရကသူ့စိတ်ဓာတ်ဟာပြုပြင်ကြောင်းလဲကြီးကိုအများကြီးလုပ်ပေးရှင်နဲ့ဆန္ဒရှိရဲအဲ့ဒါကိုကျွန်တော်တို့ကတော့ယုံကြည်ပါတယ်ခင်ဗျ။ပြီးတော့အဲ့ဒီပေါ်မှာဥရှိမအနေနဲ့အခုပါတီတာဝန်ကရုတ်သိမ်းခံရတယ်ဆိုပေမဲ့လွှတ်တော်ဥက္ကဋ္ဌလွှတ်တော်နိုင်ငံနေရာမှာတော့ဆက်ပြီးရှိနေပါတယ်။သူ့အနေနဲ့ကတော့အဲ့ဒီတာဝန်ကိုအကောင်းဆုံးထမ်းဆောင်နိုင်မိမယ်လို့တော့ကျန်တဲ့တက်တန်းလေးမှာကျွန်တော်တို့ညှိုးလင့်ပါညှိုးလင့်ပါတယ်ခင်ဗျနော်
။ Okay ဥဖေတန်းတို့အပါဝင်လွှတ်တော်ကိုယ်စားလှယ်ဘက်ကရောဒီဖြစ်ကအာဏာရကျန်းခံရေးပါတီရဲ့ပါတီတွင်းကိစ္စဖြစ်တယ်လို့ယူဆနိုင်လားတနင်္ဂနွေနေ့ဆိုင်တဲ့ပြဿနာလို့မြင်ကြလားဘယ်လိုယူဆကြပါလဲ
ဒါပါတီချင်းဒီမိုကရေစီကျင့်စဉ်အရာမဟုတ်ဘဲနဲ့ရုပ်တရည်ကြီးထုတ်ချအရေးယူတယ်ဆိုတော့ဒါပါတီချင်းအာဏာသိမ်းမှုဒါမှအာဏာလွတ်မှုလို့ဆိုနိုင်ပါတယ်ဒါပေမဲ့ဒီလို့ရဟာကျန်းခံရေးပါတီရဲ့အတင်းရေးတက်တက်ဆိုရင်တော့နောက်ဆက်တွဲဆိုးကျိုးတွေကျွန်တော်တို့တိုင်းပြည်ကိုတိတ်ပြီးတော့မထိခိုက်နိုင်ပေမဲ့ဒီလိုမတရားမဲ့လုပ်ရတွေမှာအစိုးရပါလာပြီးစစ်တပ်ကပါလာပြီးကော်မရှင်ကပါလာပြီးဆိုရင်တော့ဒါဟာနိုင်ငံရဲ့ခြေရက်အတွက်တိတ်ပြီးအလားအလာမကောင်းတဲ့နမိတ်လိုပဲမြင်ပါတယ်အဲ့လိုပါလာတယ်မပါလာတယ်ဆိုတော့ရှင်းမှာအိတ်ကားပေါ်မှာဆက်ပြီးတော့ကျွန်တော်တို့ကြည့်ရှုရမှာဖြစ်ပါတယ
်လာမယ့်ဩဂတ်လ18ရက်နေ့ဆိုလွှတ်တော်တွေပြန်ဆမှာပါအဲ့တော့ဒီကိစ္စနဲ့ပတ်သက်လို့လွှတ်တော်ထဲမှာဆွေးနွေးစရာတွေများဖြစ်လာနိုင်ပါလား
ဒီလွှတ်တော်ဥက္ကဋ္ဌရဲ့ဒီအစည်းအဝေးအစီအစဉ်ပေါ်မှာမူတည်ပါလိမ့်မယ်ဒါမှမဟုတ်အရေးကြီးအစိုးတခုအစုံတယောက်ကများတင်မလားအဲ့ဒီပေါ်မှာမူတည်ပြီးတော့မှချီလီလာနိုင်တဲ့အကြောင်းအရာရှိပါတယ်။အဲအဲ့လိုလွတ်တော်ရဲ့လွတ်ထုံးလုံးနေတဲ့အတိုင်းပဲဖြစ်ပါတယ
်။အခုလွတ်တော်ကြီးပြန်ဆဖို့အချိန်ဒီကောဥဖေးတန်ဘယ်လိုများတိခောက်မိလဲ။တရားရဖြောင်းပြီးဘယ်ဆန်ဆနိုင်မယ်ထင်လား။ဒါမှမဟုတ်တစုံတရာကြီးမားပြဿနာတွေကြုံလာနိုင်လား။ဘယ်လိုအနေထားရှိတာမြင်ရပါလဲ
။ကျွန်တော်လွတ်တော်ကတော့ဟိုဒီကင်ပိန်းကာလနဲ့ဆိုရင်တော့ရက်ပိုင်းလောက်ပဲကျွန်တော်တို့အချိန်ရမှာပါ။အလွန်ဆုံးနှစ်ပတ်ခွဲလောက်ပဲအချိန်ရမှာပါ။ပြီးတော့ဒီအတွက်အတွင်းမှာကျွန်တော်တို့တိတ်ပြီးတော့ကြီးကြီးမားမားအကျွန်တော်အကြောင်းလေးတစ်ခုကိုတော့ကျွန်တော်တို့လုံးမတိုင်မယ်လို့မဖြစ်ဘူးဒီဥပဒေကျွန်တော်ဥပဒေကြမ်းတွေကိုလက်ဆက်တတ်ဖို့ ਨੇ အဲနောက်လိုအပ်ချက်ဒီနောက်တော့အရေးပေါ်နိုင်ငံမှာဖြစ်ပေါ်နေတဲ့ရည်ကြီးမှုပြဿနာအဲ့ဒါတွေကိုစောင့်ပေးပြီးတော့ကျွန်တော်ဆွေးနွေးမယ်လို့ဖြစ်ပါတယ်တခြားအရေးကြီးတဲ့ကိစ္စတွေအနေနဲ့ကတော့တွတ်တော်ဥက္ကဋ္ဌကြီးရဲ့အစီအစဉ်မှာပါလာရင်တော့ကျွန်တော်တို့ဝင်လို့ဆွေးနွေးလို့ရတာပေါ့နော်
ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့သူတို့တင်ထားတဲ့ဒီပြည်သူ့လွှတ်တော်ဒီလွှတ်တော်ကုသရေးတွေကိုဖျောက်ချနိုင်ခွင့်ဆိုတဲ့ကိစ္စဥပဒေကိစ္စကိုအမြန်ဆုံးဖြတ်ပြီးဖို့ဆိုပြီးတော့စာပို့ထားတာရှိပါတယ်ခင်ဗျဒီကိစ္စကဘယ်လိုဖြစ်လာနိုင်ပါလဲ
ဒီကိစ္စကကျွန်တော်တို့2ချိန်3ချိန်ဟာလွှတ်တော်ကလွှတ်တော်ကအဲ့ဒီကိစ္စကိုအချိန်ကချွတ်ဆိုင်ထားပါတယ်ဘာလို့လဲဆိုတော့အဲ့ဒီပုံမှာတည့်ရခိုင်နှုန်းဆိုတာပြည်သူ့ဝင်ရအဲ့မှာလုတ်ပိုင်ခွင့်ပေးထားလို့မြဲတကယ်တမ်းအငင်းပွားနိုင်တဲ့ပြဿနာတွေအများကြီးဖြစ်လာနိုင်တယ်ဒါကြောင့်ဒါကိုကျွန်တော်ရခိုင်နှုန်းတစ်ခုခုကိုတိုးမြှင့်ဖို့ကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်ဆွေးနွေးကြပါတယ်ဖွဲ့စည်းပုံအနေနဲ့လीဒါပေမဲ့ဒါလည်းမအောင်မြင်ခဲ့ပါဘူးဒီတော့ဒီလိုအချိန်အတွက်ဒီရပိုင်းလေးအတွင်းမှာကျွန်တော်တို့ဒီဥပဒေကိုအတီးပြုတ်နိုင်တယ်ဆိုထားတော့ကျွန်တော်တို့အနေနဲ့အဲ့ဒီဥပဒေရဲ့ဒီအကျိုးတက်ရောက်မှုအနေနဲ့ဒီလွှတ်တော်ကိုယ်စားတစုံတစ်ယောက်ကိုအရေးယူဖို့စုံစမ်းစစ်ဆေးဖို့အဲ့ဒီအချိန်တော့မရှိတော့ဘူးလို့မြင်ပါတယ်အဲ့လိုအချိန်ကိုဟိုအပူတင်းလုံးမယ်ဆိုရင်လည်းဒါရိုးသားမှုမရှိဘူးလို့ပဲကျွန်တော်တို့ကအတွေ့ရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းသူကြီးရောဘယ်လိုယူဆပါလဲခင်ဗျလွတ်တော်တွေကအခုပြန်ဆပါတော့မယ်ဒါပေမဲ့လွတ်တော်တွေမှာဒီကိစ္စကဘယ်လောက်ထိကြည်ရကြီးလာနိုင်လဲခုနကပြောလို့သူရောက်ရွှေမန်းကိုလွတ်တော်နိုင်ကဖြစ်ရနေပြီးတော့ဖြုတ်တဲ့ပုံစံမျိုးထိဖြစ်လာနိုင်လားဘယ်လိုများယူဆပါလဲခင်ဗျထပ်ပြီးရည်ရွယ်မှုတွေရှိလာနိုင်ပါလားလွတ်တော်တွေမှာပါအ
နေထားတော့ပြောရခက်ပါတယ်ကျွန်တော်တို့ဒီ session လေးလွတ်တော်အစည်းအဝေးတွေပြန်ဆတဲ့အချိန်ကြီးတော့ကျွန်တော်တို့စောင့်ကြည့်ရလိမ့်မယ်လို့တော့ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုသက်စင်ရောဘယ်လိုယူဆပါလဲလွတ်တော်တွေမှာဘယ်လိုများကြည်ရနိုင်လဲ
ဟုတ်ဆုံးနေကြလို့ပေါ့ဗျာဟိုသတ္တဂုလေဟိုတည့်ရခိုင်တော့နေပြီးတော့ကန့်ကွက်လို့ရှိရင်တန်ဆုံးချက်နိုင်တယ်ဆိုတဲ့ကိစ္စကိုကော်မရှင်ကနေပြီးတော့ရုပ်ပေါ်ပဲကော်မရှင်ကနေပြီးတော့ပြန်လဲပြီးတော့သတ္တဝါချင်းပြန်လဲပြီးတော့အစ်တော်ပြန်တင်တဲ့ကိစ္စကဒါစိတ်ရိုးသားမှုမရှိဘူးထင်တယ်ဗျာဒီကိစ္စကဒီကိစ္စကသတ္တပြန်စားတဲ့အချိန်မှာဒီကိစ္စကပိတ်ကြီးပါလို့ကိစ္စလို့ထင်တယ်အခုဆိုလိုပါတီထဲမှာအနာသိမ်းမှုဖြစ်တဲ့ချက်ချင်းဆိုလိုပဲနောက်နေ့နေ့သတင်းစာတွေမှာဒီကိစ္စကိုပြန်ပြီးတော့ကော်မရှင်ကနေပြီးတော့ဒီကိစ္စကိုပြန်တင်တယ်ဆိုတာကသိပြီးတော့အထိတ်ဆက်တွေရှိပြီးတော့သိရိုးတောင်းမှုမရှိလို့ထင်တယ်။ဒီကိစ္စကဒီပြန်လှပြန်ဆက်လာမယ်တက်တော်မှာဆက်ရှိနေတော့ပြန်ဆက်လာမယ်တက်တော်မှာဒီကိစ္စကနည်းနည်းပို့ပြီးတော့ခဲခဲမှုရှိမယ်။နောက်တစ်ခုကတော့တက်တော်နိုင်ကပြောင်းတက်တော်နိုင်ကအနေနဲ့ဘလို့အစည်းအဝေးလုပ်မယ်။နောက်တစ်ခုကဘလို့အစည်းအဝေးဆက်တင်တယ်လို့အဲ့ဒီကိစ္စရဲ့အားလုံးက
ပါတရိုင်းဒီလိုမှာဒီလိုမျိုးကျွန်တော်တို့ဒါမျိုးဆိုအကုန်စိတ်ဝင်စားနေပြီးတာဖြစ်ပါဟုတ်ကဲ့ကျွန်တော်ကောင်းသူငယ်ဦးသက်စင်ဦးဖေးတန်ခဏလိုင်းပေါ်နေပြီးပါအောင်ခင်ဗျာတို့ရှင်နေအလှည့်ပေးကြပါတယ်တို့ရှင်နေကနမောက်မျိုးကဦးမြင့်သေးဒီလိုင်းပေါ်မှာဦးမြင့်သေးတို့တို့ဆွေးနွေးလို့ရပါလေမြေမြန်ကျင်တို့ကျွန်တော်ဆွေးနွေးမဲ့သူတွေရှိပါတယ်ဒီကဦးဖေးမနဲ့ပတ်သက်ပြီးတော့
င်းအမှန်နဲ့ပြောလို့ရှိရင်ကျွန်တော်တို့ပြောလို့မဆန်းမီဆန်တော့လည်းမကွေးမီဆိုလိုပဲကျွန်တော်တို့ဥပဒေဆိုလည်းသေးသွားပြီပေါ့လေအဲ့တော့ကျွန်တော်တို့သေးတော့ဘာမှမပါပါဘူးအဲ့ကျွန်တော်တို့ကဥပဒေနဲ့ပြောရင်များမျိုးကွဲတာဆက်လို့မရဘူးပြောရှေ့လို့ကွဲတာဆက်လို့ရတယ်ကျွန်တော်တို့ကတော့ပြောသားတင်ညာရေးနေလေကျွန်တော်တို့အကြောင်းကိုစူးစီးလို့နေတယ်ကပြောရင်ညအချိန်တော့ဆန်းတာကြည့်တာကြီးတော့ဒါတော့ဒီစုကလက်ထက်ကအတိုင်းဖြစ်နေတယ်။အာယုတော့ကျွန်တော်တို့မျိုးနေဖြစ်ဖြစ်ခြင်းပေါ့ဗျာ။
ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်နောက်တူးဖိတ်ခေါ်ချင်ပါလေ။မောင်တက်နာကြားပါလားခင်ဗျာ။ဆွေးနွေးလို့ရပါပြီ။တူတူတူ။
ဟုတ်ကဲ့ကြားပါခင်ဗျာ။အခုရှိမှာဟိုဆိုဆုတ်ချလိုက်တဲ့ကိစ္စနဲ့အော်တက်ပြီးတော့ဒါတော့ယူတော့မရှိဘူးဆိုတာကသိကြပါလေ။ဘာကြောင့်လဲဆိုလို့ရှိရင်ချက်ဖို့အရာရှိတရားဂျန်ကြီးရှင်းလင်းချက်တရားကိုလောကမှာမဟုတ်ဘူး။ဘာကြောင့်လဲဆိုလို့ရှိရင်အခုရှိမှာပြည်တော်တို့ဒီဆက်တော်တာဝန်တွေနဲ့အလုပ်ရှုံနေတဲ့ပါတီကိုဥဆောင်နိုင်စွာအဝရှိနိုင်တဲ့အတွက်တော့ဆုတ်ချရတော့တယ်။ဒါရှိရင်တော်လာဆက်တော့ကိုယ်လေးကဦးကြီးတို့အလုံးရတယ်လေအဲ့ဆိုထော်တော့ဟုတ်ကဲ့အကြောင်းခံရတယ်ဆိုတော့ဒါရီကဝေးကုန်နေဖြစ်လာတယ်ဟာလားဆက်တက်ကနေတော့တော့အချင်းချင်းအလားတိုင်းနိုင်ငံကိုပေးထားပြီးသားဒါဥတွေကပေးထားပြီးသားကြီးအဲ့တော့တခြားအတိတ်ဝင်တဲ့နိုင်ငံရယ်ဆိုလို့ရှိရင်လေဒါတော်တော်ကြီးတော့လာချလိုက်တော့တော့ကောကိုယ်တို့ရေကောက်ပဲဦးကြီးဦးကြီးဆောင်းအောင်ချုပ်ချတယ်လို့ညို့လဲဆက်သွားနိုင်တယ
်ဟုတ်ကဲ့
အဲ့လိုဆက်သွားနိုင်တယ
်ဟုတ်ကဲ့ပါခင်ဗျာဘောင်တော်နာကျေးဇူးပါဦးကျော်လင်းရန်ကုန်မြို့ကဒီမှာလေဦးကျော်လင်းကြားပါလားဆွေးနွေးလို့ရပါတယ်တူတူပေါ့
ကျောင်းဆက်ဒီလိုရှိရတယ်ဟိုကျွန်တော်တို့ဒီအားရှင်ရဲ့ philosophy ပါဗျာ might makes right ဆိုတော့ superior power ဆရာဒါ superior power အားလုံးကိုပြန်ရတဲ့ခါကျတော့ဒီ founder ပေါ့ဗျာပြောမှဆိုပြေခဲ့ပြော founder ဘယ်သူလဲအားလုံးသိပါတယ်အဲ့ဒီ founder ကိုကြော်လွန်ပြီးတော့လူလူဘက်ကိုတာခြင်းနဲ့ခေါင်းဆောင်ပြင်ရတဲ့ကိစ္စတွေလို့လည်းကိစ္စဆားပြီးဥရှိမာသူ့ရတာအန်ဒရယ်များလာကျွန်တော်ဒီအပိုင်းဖြစ်မှာဆိုတော့လောကသိထားပါတယ်ဘုရားလည်းဒီမှာပြည့်အစီအလာကိုပြန်ကြည့်လိုက်ဘုသူကြီးမြအောင်လို့ဘုသူကြီးထုံးကြည့်လို့ကိုကြီးကြော်ပါလို့လေထိုးပြီးတော့မယ်အဲ့ဒါကိုကြောင်းနေစီအပြစ်ထဲလိုက်တယ်အဲ့ဒီတော့သူတို့ကအမိန့်ကျင်ကြတာကိုမျိုးမထုတ်ပြီးတော့ခဲတဲ့အချင်းနဲ့ဒီအချင်းအောင်းတိုင်းကျင်လာတဲ့လူကြောင့်ဒီချင်းအောင်းနဲ့ဒီမိုကရေစီပြည်ပြောင်းလဲရပရဒနာကလည်းဖြစ်နေတဲ့လူကြောင့်တိုက်ပြည်လက်ရှိနိုင်ငံကြီးကျက်ခတ်မှုတော့စိတ်မောစရာအဖြစ်မှရှိပါတယ်ဒီပုဂ္ဂိုလ်ကနောက်ရရတဲ့အချင်းကတိုက်ပြည်ပြောင်းလဲမယ့်အချင်းပါပဲအဲ့ဒီပုဂ္ဂိုလ်ကြီးရဲ့အချင်းမပြေဘဲနောင်လာမရသေးရင်ကျွန်တော်တိုက်ပြည်ကိုမကောင်းသေးဘူးခင်ဗျာကျွန်တော်ဒီတော့ဘယ်မှချစ်ပြီးရှိ
ပါဟုတ်ကဲ့ဦးကျော်လင်းကျေးဇူးပါခင်ဗျာကျွန်တော်ရှိမှာပေးစာရေးတော်များရှိပါတယ်ချိုးအိတ်စာတွေကကျွန်တော်ဒီဆောင်လေးဖတ်ပြချင်ပါတယ်မောင်မောင်ဆန်လမ်းဘတော်ဆိုပြီးတော့အဲသူရေးထားတော့ဒီပါတီဥက္ကဋ္ဌသူရောက်ရှိမှန်းကိုဒီယာဒုကနေပြီးတော့ဖြုတ်ချလိုက်တဲ့ဖြစ်စဉ်ဟာတဲ့လာမယ့်ယူကောက်ပွဲကိုထိခိုက်စေမှာမဟုတ်ပေမဲ့ယူကောက်ပွဲဝင်မဲ့ပါတီတွေနဲ့ကုစရေလောင်းတွေကိုတော့အကြီးကျယ်ချိန်ချောင်းမှုတစ်ခုနဲ့ပြဆူတာပါတဲ့ဒါကိုပြဘာပြလဲဆိုတော့လက်ရှိအာဏာရဆူရောက်ဖွဲ့အနေနဲ့တပ်မတော်ကဂေါ်နောက်သူတို့ပါတီတွင်းမှာရောသူတို့အနေနဲ့သူတို့ဖြစ်ချင်တဲ့ပုံစံဖြစ်မလာဘူးဆိုရင်လက်မခံနိုင်ဘူးဆိုတော့ပြတာပါတဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်ကိုတက်စင်မေးချင်ပါတယ်ခင်ဗျာသူတို့လှုပ်လိုက်တဲ့လုပ်ငန်းကပါတီတွင်းမှာအပြောင်းလဲဖြစ်ဖို့အတွက်တစုံတရာဖြုတ်လိုက်တဲ့ပါတီတွင်းပြဿနာကိုဖြေရှင်းတယ်လို့ပဲမြင်လို့ရလားယူကောက်ပွဲတွေကလည်းနီးနေပြီဆိုတော့တခြားနိုင်ငံရွယ်ချက်တွေချိန်ချောင်းမှုတွေအဲ့လိုပုံစံမျိုးရောမြင်နိုင်လားဘယ်လိုယူဆပါလဲ
ဟုတ်ကဲ့ခင်ဗျာဟုတ်ပြောလို့ရှိရင်တော့ဒါပါတီတွင်းကိစ္စလို့သူတို့ကပြောနေမယ်တကယ်တမ်းတော့ကျွန်တော်ဆိုခဲ့သူပေါ့ဗျာဒါပါတီတွင်းကိစ္စတက်တဲ့ဟိုပါဒီပါတီကအနာရပါတီဖြစ်တယ်နောက်ပါတီမှလည်းအရင်ရေးကြည့်တဲ့ပါတီဖြစ်တယ်အဲ့တော့ပါတီဝင်ကိစ္စမှာပါတီဝင်ကိုလေတို့ကဒီမိုကရေစီရဖြစ်ရှင်းတာဟိုဒီမိုကရေစီပုံစံရဖြစ်ရှင်းတာမျိုးပဲ ਨੇ ဒီမိုကရေစီပုံစံမစဝဲနဲ့ဖြစ်ရှင်းခဲ့တဲ့ကိစ္စကတို့ကအဲ့ဖြစ်ရှင်းတဲ့အဖွဲ့စည်းကလေပြောလို့ရှိရင်တော့ဒါသူ့အဖွဲ့အပါအဝင်အတက်မော်လေပါဝင်တက်မော်ဒီဖိုင်နယ်ပေါင်းတော့ဟုတ်ကဲ့အဲ့တော့အဲ့တော့သူတို့ဖြစ်ရှင်းတဲ့ဆိုလို့ရှိရင်ကျွန်တော်တို့တကယ်ကျောင်းနိုင်ငံမှာဒီမိုကရေစီတက်ပြီးတော့55ပြီလို့ထားတော့အတိုက်ခံပါတီရပြီအင်အားကြီးဖြစ်ဆုံးပြီးတော့သူမဖြစ်နိုင်တဲ့ပုံစံတို့မခံနိုင်တဲ့ပုံစံဖြစ်လာလို့ရှိရင်တော့သူကဘလို့ဖြစ်ရှင်းပါလေဒါအတန်းကြီးတော့အရင်ရေးကြည့်ပါလေဒါအတန်းကြီးတော့အန်ဒီဖြစ်ပါလေဒါကိုကျွန်တော်ဆိုရင်ပါအ
ဲကိုသက်စင်မြင်ကတော့ဒီလာမယ့်ရွေးကောက်ပွဲလေးလွတ်လပ်ပြီးတော့မျှတဖို့ဆိုတဲ့ကိစ္စပြောနေကြတဲ့ကိစ္စမှာသွားရိုက်ခန့်နိုင်လားဘလို့မြင်ပါလေကိုသက်စင်မြင်က
ကျွန်တော်ကဒီရွေးကောက်ပွဲကတရားမျှတမှုရှိမယ်လို့တော့ပြောရဝန်ခံအော်နဲ့ခရီးပေးထားတယ်ဒီဘက်ကလည်းကျွန်တော်တို့ဒီဘက်ဒီလူမှုဖွဲ့စည်းရေးရောပါတီစားပါဒီမိုကရေစီပါတီတွေရောဒီဥစ္စာကိုဝိုင်းပြီးတော့လုပ်မယ်လို့ပြောရပေါ့နော်ဒါပေမဲ့ဒီကောက်ပွဲကတရားမျှတမှုရှိမရှိဆိုတာကတော့ကျွန်တော်လက်ရှိချိန်ကကျွန်တော်ဘလို့မှခံစားလို့မရပါဘူးဒါပေမဲ့ NDA ရှိတယ် NDA အနေငွေတရရှိနေတယ်ဆိုတော့ကျွန်တော်ဟာပြောပြလို့ရပါ
အရင်တုန်းကအာဏာရကြမ်းခံရေးပါတီက2010တုန်းကဒီကြိုတင်မဲလို့ကိစ္စမျိုးတွေမင်းညစ်တာမျိုးတွေသူတို့ကလုပ်ခဲ့တာရှိတယ်အခုဒီဖြစ်ရတယ်လည်းဖြစ်လာတော့ ဒီရွေးကောက်ပွဲပေါ်မှာကဘလို့ထပ်ပြီးတော့ဓာမျိုးတွေဖြစ်လာနိုင်တယ်လို့ယူဆနိုင်မှာဒါမှမဟုတ်ရှင်ဓာမျိုးတွေကိုသူတကယ်ပဲဖဲ့ပေးနိုင်မလား
အခုအစီအစဉ်ပဲကျွန်တော်ထင်တာကဘူးကောက်မှာတော့2010ရလို့မျိုးတော့ပတ်သက်ဆက်ဆက်တော့လုံးလောက်ပြီလို့ထင်တယ်အဲဘောင်းဆရာတော်တော်ဟိုးဟိုးဝါဝါတကဘာလုံးနဲ့သူတို့ကိုယ်တိုင်သူဒီတောင်ရှိတဲ့ပုဂ္ဂိုလ်ကိုပုံမှန်နားရရှိတယ်ပေါ့ခါတော့ဆိုတော့အခုအချိန်ကတော့သူအရင်က2010လို့တော့မလုံးလောက်တော့ဘူးဒါပေမဲ့ပြဿနာက2015ရွေးကောက်ပွဲပြီးရင်ဆိုရဲပြဿနာတော်တော်ဆုံးပေါ်အခြေအနေဖြစ်ပါတယ်အဲ့ဒါကသူ့ဘက်ကဘလောက်ဂျိုးသားလဲသူ့ဘက်ကဘလောက်အာမခံနိုင်လဲဆိုတဲ့ကိစ္စဟိုအားအတွက်ကြောင့်ကိစ္စတွေပြပတ်ပြီးအပြန်လာဒီမမေးကြည့်မှုတွေအားအခွေခုနေပတ်သက်ပြီးသူတို့ကဘလို့စီစဉ်မလဲသူတို့ဘလို့မျိုးသဘောထားလဲဆိုတာကတော်တော်ဆုံးပေါ်အခြေအနေဖြစ်နေပါတ
ယ်ဟုတ်ကဲ့ကျွန်တော်ကိုအောင်သူငယ်မြင်သိကြပါတယ်အခုလို့သူရဦးရှင်မန်ဥက္ကဋ္ဌရာလူကနေပြီးတော့ဖေရှားခံကားကဒါကအတိုက်ခံကောင်းဆောင်ဒေါန်ဆန်းစုကြည်နဲ့သူရဦးရှင်မန်ကတော်တော်လေးဆက်ဆံရေးအဆင်ပြေပါတယ်ဒီကိစ္စကြောင့်မဲလားတခြားသူအနေနဲ့တမနာဖြစ်ဖို့ဆိုရဲရည်မှန်းချက်တွေပြောဆိုတာတွေရှိတယ်ဒီကိစ္စကြောင့်လားဘလူးကိစ္စကြောင့်လို့ယူဆနိုင်ပွဲရှိပါလဲခင်ဗျဟု
တ်ကဲ့ကျွန်တော်မြင်တာတော့ဒီရှေ့လာမယ့်ရွေးကောက်ပွဲရဲ့ရလဒ်ကိုကျုပ်ပြီးဆုံးဖြတ်တယ်လို့တော့ကျွန်တော်မြင်ပါတယ်ဆိုတော့အထူးသဖြင့်ဒီအောင်ဆန်းစုကြည်အနေနဲ့ဆိုရင်လည်းဒီဖွဲ့စည်းပုံအခြေခံဥပဒေမပြင်းတဲ့ခါကျတော့တမနာဖြစ်ဖို့အခွင့်အရေးကနည်းသွားပါပြီဆိုတော့အဲ့အချိန်မှာပဲအခုသူကဥရှိမန်ကလည်းသူကတမနာဖြစ်ချင်တယ်လို့ပြောလာပါတယ်ဆိုတော့အခုအနေထားမှာတော့သူရဲ့အိမ်မက်ကိုအဆုံးသတ်ပေးလိုက်တယ်လို့ပြောလို့ရပါတယ်ဆိုတော့အဲ့တော့အဲ့ညီသားမှာကျွန်တော်တို့ရှိသမရဘာလို့ဖြစ်မလဲဆိုတဲ့ဟာကအခုလှုပ်ရှားမှုတွေကကျွန်တော်ထင်တယ်အဆုံးဖြတ်ပေးလိုက်တယ်လို့တော့ထင်ပါတယ်
အဲ့တော့အတိကအတိုက်ခံဖြစ်တဲ့ဒေါန်ဆန်းစုကြည်နဲ့ကြံ့ခိုင်ရေးပါတီဆက်ဆံရေးမှာရောဒဇုံတရာထိခိုက်မှုရှိနိုင်လားကွန်တူရင်းဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အရင်တုန်းကတော့ဒူရာဥရှိမန်နဲ့ဒေါန်ဆန်းစုကြည်ညီဆက်တယ်ဆိုတဲ့သတင်းမျိုးတွေရှိပါတယ်ဆိုတော့အခုညီသားမှာတော့ဒီပါတီနှစ်ခုကကျွန်တော်ထင်တယ်အပြိုင်ဆိုင်သဘောဆက်သွားလိမ့်မယ်ဆိုတော့ဒီမှာလည်းအတိုက်ခံသဘောနဲ့ဒီအာဏာရပါတီသဘောပေါ့နော်ဒီလိုမျိုးဆက်သွားလိမ့်မယ်လို့တော့ထင်ပါတယ
်အခုဖေရှားခါရဲ့အထင်မှာကျွန်တော်သိရတော့သူတို့ဥရွှေမန်းပါတယ်လို့ပဲဥအောင်ကိုလိုပါတို့ကတော့ငကိုလေးကဘိုးကောင်တီးကနေသူတို့ထွက်ထားတာရှိပါတယ်ဒီလူတွေဒီထွက်သွားတဲ့အုပ်စုဒီဖေခံရဲ့အုပ်စုတွေကဥမောင်သိန်းတို့လည်းပါပါတယ်နောက်ဥအောင်ကြည်ဆိုလို့ရှိရင်တော်စုနဲ့နှိစက်တယ်လို့ကြားပါတယ်ဒီလိုလူမျိုးတွေကတတအနေနဲ့ထွက်လာနိုင်လားအင်အားစုတစ်ခုအနေနဲ့ထွက်လာနိုင်လား NLD နဲ့ပေါင်းနိုင်လားဘလို့အနေထားရောရှိနိုင်လဲကွန်တူကြီးဘလို့တုံ့တက်ပါလဲဒီ
အဲကျွန်တော်မြင်လာတော့အဲ့လိုမျိုး NLD နဲ့လာပေါင်းလိုက်မယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျဆိုတော့ဘာဖြစ်လို့လဲဆိုတော့လက်ရှိဒီအာဏာရပါတီအနေထားပေါ့နော်ဆိုတော့ဒီအနေထားမှာဟိုသူတို့အကွဲပြေးဝင်လဲသူတို့အနေနဲ့တော့တတ်နိုင်တယ်လို့ထင်ပါလိမ့်မယ်နောက်တစ်ခုကဒီခုခုနဒီထုတ်ချခံလိုက်ရတဲ့ခေါင်းဆောင်တွေပဲဆူဆူပေါ့နော်ဆိုတော့သူတို့အနေနဲ့ draw ထိလုံလာလိမ့်မယ်လို့ကျွန်တော်မထင်ပါဘူး
ကျွန်တော်ဥဖေတန်းကိုမေးချင်ပါတယ်အခုမန်ဒီဆိုလို့ရှိရင်လာမယ့်တနင်္လာနေ့ဆိုရင်လွှတ်တော်ကြီးပြန်ဆပါမယ်အဲ့တော့လွှတ်တော်ပြန်ဆမယ်အဆိုတဲ့အခြေအနေမှာအခုကြက်ခိုင်ပါတီဘက်ကနေပြီးတော့တစုံတရာလှုပ်ရှားမှုတွေဘာများတွေ့ရပါလဲဆိုလိုတာကဥရွှေမန်းကိုယုံကြည်မရှိတော့ဆိုတော့ကြက်ခိုင်ပါတီအများစုကအခုဦးသိန်းစိန်တို့ဘက်မှာရှိနေတဲ့သဘောမျိုးလို့ရှိပါတယ်ဦးထေဦးတို့ဆိုလက်ရှိယာယီဥက္ကဋ္ဌပေါ့သူတို့ဘက်ကများအဆိုအခုများတည်သွင်းနိုင်ခြင်းရှိပါလား
အခုနေတော့လေကျွန်တော်တို့ဥရွှေမန်းဘက်ကဘယ်သူရဲ့ကြက်ခိုင်ပါတီဘက်ကဘယ်သူရဲ့ဆိုတာကိုတော့တတော်ကိုယ်စလေဒီအထက်မှာကျွန်တော်တို့တက်တက်ကွဲကွဲမြင်နိုင်တယ်ဆိုတာအများစုပဲဖြစ်ပါတယ်။ဒါအများစုကဘယ်လိုဆုံးဖြတ်လာမလဲ။အဲဆိုတာပေါ်မှာမူတည်ပြီးတော့ဒီဖြစ်စဉ်တွေဟာဖြစ်ပေါ်လာမှာဖြစ်ပါတယ်။ဒါဘာဖြစ်ဖြစ်ကျွန်တော်စောကပြောခဲ့တယ်လို့ပါပဲ။လွတ်တော်ရဲ့အာဂျင်ဒါကတတော်ဥက္ကဋ္ဌကြီးကပြင်ပေးရတာပဲဖြစ်ပါတယ်။လွတ်တော်ဥက္ကဋ္ဌကြီးကမတင်ပေးရင်လွတ်တော်မှာဆွေးနွေးခွင့်မရှိပါဘူး။ဒါဥရှိမအနေနဲ့ကလည်းအဲ့လိုသူ့ကိုအရေးယူနိုင်တဲ့အဆိုမျိုးကိုသူကမတင်ပေးဘူးဆိုရင်လည်းသူ့ရဲ့လုတ်ပိုင်ခွင့်ရဖြစ်ပါတယ်ခုနကလိုတွတ်တော်ကိုယ်စားလှယ်တွေကိုမူလတာဝန်ကရုပ်သိမ်းပိုင်ခွင့်ဆိုတော့ဥတွေကိုမပြတ်ထမ်းပေးဘူးဆိုရင်လည်းဒါသူ့ရဲ့လုတ်ပိုင်ခွင့်ရဖြစ်ပါတယ
်ဟုတ်ကဲ့ဗျာ
ဒီအပေါ်မှာတော့ကျွန်တော်တို့ကသိပြီးတော့ကြီးကြီးမားမားမစိုးရိမ်ပါဘူးဒါဟာတွတ်တော်ဥက္ကဋ္ဌရဲ့အဆုံးဖြတ်ပေါ်မှာမူတည်ပြီးတော့ပဲဖြစ်လာတယ်လို့ကျွန်တော်တို့ယူဆပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးစက္ကန့်30လောက်ပဲရပါတယ်ကိုသက်စင်ကိုကျွန်တော်နောက်ဆုံးမေးခွန်းလေးတူတူလေးမေးချင်ပါတယ်ကိုသက်စင်အခုဒီကြက်ခံရေးပါတီကဥရှိမန်းဖြစ်တဲ့ကိစ္စကဒီလောက်တင်ကျပ်သွားနိုင်လားပိုဆိုးလာနိုင်လားဘယ်လိုများသုံးသပ်မိပါလဲ
အဲ့ဒါကတော့ပြောလို့ရှင်တော့တိတိကျကျပြောလို့ရှင်ဆိုသူရဥရှိမန်းရဲ့အပေါ်မှာမူတည်ပါလေသူကတရားတာပါတီရစ်စတရက်ဖြစ်တဲ့အားကြတော့ပါတီဝင်းမှာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးသူဘယ်လိုဆုံးဖြတ်မလဲသူဘယ်လိုဆက်သွားမလဲဆိုတဲ့ကိစ္စကသူ့ပေါ်မူတည်တယ်သူအနေနဲ့အခုဒီနေ့လည်းဖေ့စ်ဘွတ်မှာသူရေးသေးတယ်။မနေ့ကလည်းရေးရပုံမှန်တိုင်းဆိုလို့ရှိရင်သူကပြည်သူ့ဘက်ကချက်ပြီးနဲ့ဆက်ပြီးတော့သုံးကံမဲ့ပါတီဆိုရင်ပါတီတွေမှာထပ်ပြီးဆောင်းတာထွက်တော်တွေမှာထပ်ပြီးတော့ဘယ်လိုမျိုးဝင်ပေါ့နော်စထရဂယ်တက်ရှိတာမလဲဆိုတဲ့ကိစ္စကသူ့ပုံမှန်မူတွေကိုထင်ပါတယ်။သ
ူ
အနေနဲ့ ရောပဲအဆုံးပေးလိုက်မလားဒါမှမဟုတ်ဆက်ပြီးတော့ပဲဒီပါတီကိုပြန်ပြီးတော့တိဆောက်ဖို့လို့ဆိုရင်ကျွန်တော်ဆန္ဒဆိုတာကသဘောမပြေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒိုင်လီလိုက်အစီအစဉ်ချိန်လဲဆီတော်လို့ပါပေါဝန်ဆွေးနွေးပေးတဲ့ဥအောင်သူငယ်ဥသက်စင်နဲ့ဥဖေတန်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်လီလိုက်အစီအစဉ်ဒီမှာကျန်းနာခွင့်ပေးပါ
သားညို့စီစဉ်တင်ဆက်တဲ့စနေညတိုက်ရိုက်လေလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ပါဝင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားစီစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်အခုဆက်ပြီးတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသိပေးပါရစေရှင်
အနာရပီခံဖြိုးပါတီတွင်မှထိတ်တန်းကောင်းဆောင်သူတော်ဦးရွှေမန်းကိုဖယ်ရှားလိုက်တဲ့အထိအကွဲပြဲတွေပေါပေါက်ခဲ့ပါတယ်။ရွေးကောက်ပွဲတွေကျင်းပဖို့3လလောက်လိုမှပေါပေါက်ခဲ့တဲ့ပီခံဖြိုးပါတီတွင်ကအနာလွန်ဆွဲပွဲတွေကြောင့် NLD လိုတခြားပြိုင်ပွဲနိုင်ငံရေးပါတီတွေအတွက်အာသာချက်ဖြစ်လာနိုင်ပါသလား။ဒါမှမဟုတ်အနာကိုပိုဆုစည်းထားတဲ့အနာရပါတီအဖြစ်နဲ့ကြံနိုင်ငံရေးအင်အားစုတွေအတွက်ကြက်တဲတဲ့အခြေအနေမျိုးကိုဥတီသွားနိုင်ပါသလားဆိုတာအခုလာမယ့်အင်္ဂါနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။အဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုဒိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်အဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
ရှင်နေနေနဲ့အင်္ဂါနေ့ညစီစဉ်တိုင်းငယ်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။ VOA ကအခုလိုထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စာရေးသားခြင်းကြရတဲ့ဆိုရင်တော့ burmese@voanews.com ကိုပေးပို့နိုင်ကြပါလိမ့်ရှင်။ VOA ရဲ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ဒီစီစဉ်ကိုမနက်၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16 19နဲ့48တို့ကနေဖမ်းယူနားဆင်နိုင်ပါလေရှင်။အခုတော့ကြံနေသေးတဲ့အချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းကကြီးညာပေးပါမယ်ရှင
်။အီရန်နိုင်ငံကနျူကလ িয়ার လက်နက်ထုတ်ဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးထားတာတခုနဲ့ဆက်ဆက်တဲ့အထောက်အထားတွေကုလသမဂ္ဂနျူကလ িয়ার ဆိုင်ရာအေဂျင်စီကိုပေးလိုက်ပါတယ်။ဒါဟာဖြင့်ပြီးခဲ့တဲ့လကကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ရခဲ့တဲ့သဘောတူစာချုပ်တစ်ခုအရဒဏ်ခတ်ရည်ရွယ်ထားတာကိုရှော့ပေါ်ပေးဖို့ရာလိုအပ်ချက်တစ်ခုကိုပြည့်မီစေရေးအဓိကသတ်မှတ်ရတဲ့ရက်အမိပေးလိုက်တာပါ။ရုပ်စေကံမျိုးကိုတည်ရန်ကျဲမှာဖြစ်တဲ့ကြီးမားတဲ့ပေါက်ကွဲမှုတွေကနေတည်ဆုံးသူအစီအတွက်ဟာမိသက်သမား21ယောက်အပါအဝင်104ဦးထိရှိသွားပြီလို့တာဝန်ရှိသူတရင်ရင်းမြစ်တွေကိုကူကပ်ပြီးနိုင်ငံပိုင်တရင်ဌာနကစနေနေ့မှာပြောပါတယ်နိုင်ငံအရှေ့မြောက်ပိုင်းကမျိုးမှာရှိတဲ့စစ်မှုလုပ်ငန်းနေရာတစ်ခုမှာမိလောင်မှုနဲ့ပေါက်ကွဲမှုတွေအကြီးအကျယ်ဖြစ်ခဲ့တဲ့နေရာအနီးအနားတစ်ဝက်ကလူတွေကိုချက်ချင်းမဖြစ်မနေပြောင်းရွှေ့ချဖို့တရုတ်အာဏာပိုင်တွေကညွှန်ကြားထားပါတယ်ဂျပန်နိုင်ငံတောင်ပိုင်းကျူးရှူးကျွန်းမှာရှိတဲ့မိတော်ဟာပေါက်ကွဲလူနီနီဖြစ်နေတာဖြစ်နေတယ်လို့အာဏာပိုင်တွေကသတိပေးပြီးတဲ့နောက်ဒေသခံတွေကိုဘေးကင်းရာရွှေ့ပြောင်းပေးနေပါတယ်။ဂျပန်နိုင်ငံကမီးတောင်တွေထဲမှာအလှလှဆဆအဖြစ်ဆုံးမီးတောင်တွေကတစ်ခုဖြစ်တဲ့ဆကူရာဂျီမာမီးတောင်ဟာပောက်ကွဲပြီးကြောက်တုံးတွေထွက်လာနိုင်တဲ့အရေးလက္ခဏာတွေကိုပြနေတယ်လို့ဂျပန်မိုးလေဝသဌာနကကြေညာပြီးတဲ့နောက်ချူးချူးကျွန်းမှာနေထိုင်သူတွေကယ်ဆယ်ရေးစခန်းတွေကိုသွားနေကြပါတယ်။အမေရိကန်နိုင်ငံတွင်အင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးတွေအပေါ်လျှို့ဝှက်စုံစမ်းထောက်လှမ်းတဲ့နိုင်ငံတော်လူမျိုးရေးအေဂျင်စီ NSA ရဲ့အစီအစဉ်ကိုတက်တန်းအစီအစဉ်နဲ့အကြီးဆုံးအမေရိကန်ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ AT&T ကအရေးပါတဲ့အကူအညီပေးခဲ့တယ်လို့ The New York Times သတင်းစာကဖော်ပြလိုက်ပါတယ်။အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေကိုစနေကကစားခဲ့ကြတာမှာ Everton ကဆောက်သတ်တမ်းကို3ဂိုးကိုမရှိနဲ့နိုင်ပြီးတော့ Norwich City က Sunderland ကို3ဂိုးတကူနဲ့နိုင်ပါတယ်။ Swansea နဲ့ Newcastle မှာ Swansea က2ဂိုးကိုမရှိနဲ့နိုင်ပြီး Tottenham နဲ့ Stoke City ကတော့2ဂိုးစီတည်ကြပါတယ်။ဒီပွဲမှာ Tottenham က2ဂိုးသွင်းပြီးမှ Stoke က2ဂိုးပြန်ချေပါတာပါ။Westwood နဲ့ West Brom ကိုမရှိတည်ချပြီး West Ham နဲ့ Leicester ပွဲမှာတော့ Leicester က2ဂိုးတကူနဲ့နိုင်ရပါတယ်။အခုဆိုရင် Leicester နဲ့ Man U တို့ဟာ2ပွဲနိုင်ပြီး6မှတ်စီနဲ့ဇယားထိပ်ဆုံးမှရှိနေကြပါတယ်ခင်ဗျာ
။တင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကညင်ညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့စီစဉ်ထုတ်လုပ်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့ Engineer ကတော့ Derek Smith ဖြစ်ပါတယ်။ကျွန်မကတော့နန္ဒာချက်ပါ။ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါလေရှင်ညနေဘက်6နာရီခွဲမှာထုတ်လွှင့်ပေးမဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းသောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင
် This program has come to you from the Voice of America, Washington.